Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တိုင်းရဲ့2018ခုနှစ်ဖေဖော်ဝါရီလ15ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်ကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့သတင်းတွေထဲမှာတော့အမေရိကန်ပြည်အစိုးရဖလော်ရီဒါပြည်နယ်ကထက်တန်းကျောင်းပြစ်ခတ်မှုအတွက်အသက်19နှစ်အရွယ်လူငယ်တစ်ယောက်ကိုကြိုတင်ချက်စီတပ်ဖြတ်မှု18မှုနဲ့တရားဆွဲလိုက်ပါတယ်တော်ဖိကသမ္မတအဖြစ်အာနာယ ANC ပါတီခေါင်းဆောင်ကိုလွှတ်တော်မှာဒီကနေ့ပဲတရားဝင်ရွေးချယ်တင်ပြလိုက်ပါတယ်ဒီလိုထက်တန်းရောက်နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူညင်ညာပေးသွားမှာပါ
ဒီကနေ့ညပိုင်းဆက်ပြီးနားဆင်ရမယ့်သတင်းလှတွေဆက်သွယ်မေးမြန်းချက်တွေထဲမှာရခိုင်ပြည်နယ်ရဲ့ဒုက္ခသည်ပြန်လည်လက်ခံရေးအစီအစဉ်ကိုဒီကနေ့ဥရောပသမဂ္ဂတန်တမန်တွေနဲ့ကုလသမဂ္ဂအရာရှိတချို့ပါတဲ့နိုင်ငံတကာအဖွဲ့တွားရောက်ကြည့်ရှုလေ့လာခဲ့ကြပါတယ်
။ဒါအများကြီးပဲပြောင်းလဲတာကိုတွေ့ရတယ်။ကောင်းမွန်တဲ့အနေအထားတွေကိုသူတို့ကိုယ်တိုင်တွေ့ရတဲ့အခါကျတော့သူတို့အများကိုရှင်းရအားရဆိုတဲ့အကြောင်းကိုပြောတယ်။
ဒီချင်းတွေကိုပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကို VOA ဆက်သွယ်မေးမြန်းထားတာထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်။မြောက်ဦးမြို့ထီကယုံဖြစ်စဉ်ကိုစတင်စုံစမ်းစစ်ဆေးဖို့စီစဉ်နေတဲ့အကြောင်းကိုလည်းတာဝန်ရှိသူတို့က VOA ကိုပြောပါတယ်။အိန္ဒိယမြန်မာနယ်စပ်မီဇိုရန်ပြည်နယ်မှာချင်းပြည်နယ်ဘက်ကဝင်လာတဲ့ဘင်္ဂလီ၄ယောက်ကိုချင်းမျိုးသားတိုက်ဦးကဖမ်းပြီးတော့ထန်တလန်ရဲစခန်းကိုပြန်လွှဲလိုက်ပါတယ်။စားတဲ့မြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုနားဆင်ကြရမှာပါရှင်။အခုရင်ဆုံးတော့နောက်ဆုံးရထားတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ကပြောပြပေးပါမယ်ရှင
်။အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ကထက်တန်းကျောင်းတစ်ကျောင်းမှာနောက်ဆုံးကျင်းပြပွားခဲ့တဲ့အစုလိုက်ပြုံလိုက်ပြစ်ခတ်တပ်ဖြတ်ခံမှုတွေအသက်19နှစ်အရွယ်လူငယ်တစ်ယောက်ကိုကြိုတင်ချက်စီတပ်ဖြတ်မှု18မှုနဲ့တရားဆွဲလိုက်ပါရယ်။အနာမနီတရားဆွဲဆွဲလိုက်တဲ့နီကိုလတ်စ်ခရုစ်ကိုတော့ဖလော်ရီဒါပြည်နယ်တောင်ပိုင်းမိုင်အမီမြို့မြောက်ဘက်မိုင်90လောက်အခွာမှာရှိတဲ့ပတ်ကလန်မြို့ကမာဂျိုရီစတုန်းမန်ဒေါက်ကလတ်စ်ကျောင်းမှာမနေ့တုန်းကပြစ်ခတ်မှုပြီးမှပဲဖမ်းဆီးမိခဲ့တာပါ။ကျောင်းသားအောင်သူဖြစ်တဲ့တနတ်သမားဟာကျောင်းဝင်းပြပမှာစတင်ပြစ်ခတ်ခဲ့ပြီးနောက်ပိုင်းကျောင်းဝင်းထဲမှာပါဝင်ရောက်ပြစ်ခတ်ခဲ့တယ်လို့ထွက်ပြေးတဲ့ကျောင်းသားတွေနဲ့ရောနောထွက်ပြေးကိုကြိုးစားခဲ့ကြောင်းလည်းရဲတပ်ဖွဲ့ကပြောပါရယ်။ပြစ်ခတ်မှုကြောင့်လူ18ယောက်သေဆုံးပြီးဒဏ်ရာရသူတချို့ကတော့ဆေးရုံကိုပို့ဆောင်ထားရကြောင်းလည်းမနေ့နောက်ပိုင်းမှာပဲအာဏာပိုင်တွေပြောဆိုထားပါအခင်ဖြစ်ပေါ်ရဘရော့ဝါတီခရိုင်ရဲတပ်ဖွဲ့တာဝန်ရှိသူစကော့အစ်ရေးကတော့ရက်ဆက်ချမ်းကျုပ်တဲ့တပ်ဖြတ်မှုဖြစ်ပြောဆိုခဲ့သလိုတေဆုံသူတွေထဲမှာကလေးရောလူကြီးတွေပါပါဝင်ကြောင်းပြောဆိုခဲ့ပါတယ်။တနတ်သမားထံက AR-15 rifle တနတ်တစ်လက်နဲ့ကြီးကံများပြားတွေ့ခဲ့ရကြောင်းလည်းသတင်းတော်တွေကိုပြောဆိုခဲ့တာပါ။ပြခတ်မှုနဲ့ပတ်သက်လို့အာဏာပိုင်တွေဒီကနေ့ထိဆက်လက်စုံစမ်းစစ်ဆေးနေပြီးတနတ်သမားနဲ့တီချွန်းသူကျောင်းသားတွေဆရာတွေရဲ့ပြောဆိုချက်တွေနဲ့အတူသတင်းချက်လက်အစ်တွေလည်းထပ်မံထွက်ပေါ်လာနေပါတယ်။တနတ်သမားရဲ့ internet website နဲ့လူမှုကွန်ရက်တွေကိုစုံစမ်းစစ်ဆေးရမှာစိတ်နှောက်ရှက်ဖြစ်စရာအကြောင်းအရာတွေကိုတွေ့ရရကြောင်းလည်းခရိုင်ရဲတပ်ဖွဲ့တာဝန်ရှိသူကပြောဆိုခဲ့တာပါ။တနသမားစိတ်မူမှန်တဲ့လက္ခဏာအများပြားတွေ့ခဲ့ရဘူးပြီးကြောက်ထုတ်ခံရဘူးလို့ပြဿနာရှိသူတယောက်ဖြစ်အိန္ဒိယချင်းတွေကြောင်းနေဖက်တွေကလည်းဒိဋ္ဌမိနေသူဖြစ်တာကြောင့်ဒီလိုကိစ္စမျိုးကိုအာဏာပိုင်တွေထံအချင်းချင်းအကြောင်းကြားဖို့လိုတယ်လို့လည်းသမ္မတတော်နယ်ထရန့်ကကြာသပတေးနေ့အစောပိုင်းမှာ Twitter လူမှုကွန်ရက်ကနေမှတ်ချက်ပေးပြောဆိုခဲ့ပါတယ်
အခုလိုဖလော်ရီဒါပြည်နယ်မှာမနေ့ကဖြစ်ခဲ့တဲ့ကြောင်းတွင်းဖြစ်ခတ်မှုတွင်လူပေါင်း18ဦးသေခဲ့ရတာမို့အမေရိကန်ကျောင်းဝန်းထဲပြစ်ခတ်မှုတမိုင်းမှာဆိုရင်လူအသေးပြောက်အများဆုံးတဲကတစ်ခုဖြစ်သွားပါပြီ။အခုပြစ်ခတ်မှုအပါဝင်ဆိုရင်အမေရိကန်တမိုင်းမှာကျောင်းဝန်းထွင်းအသေးပြောက်များတဲ့တိုက်ခိုက်မှုကြီးပေါင်း10ချိန်ဖြစ်သွားခဲ့ပြီပါပြီ။အဆိုအဆုံဖြစ်တဲ့လူပေါင်း45ဦးသေဆုံးခဲ့ရတဲ့ပြစ်ခတ်မှုကတော့1928ခုနှစ်မေလ18ရက်နေ့တုန်းကမီရှိဂန်ပြည်နယ်ဘတ်မြို့မှာအင်အားအခွန်ငွေတွေကိုကျေးလက်ကျောင်းရံပုံငွေဖြစ်သုံးခဲ့တာကိုမချေနှက်တဲ့လေသမားအန်ဒရူးကိုဟီးကဒီကျောင်းကိုပြစ်ခတ်ခဲ့ပြီးတည်တဲ့သူတွေကလေးငယ်38ဦးအပြင်သူ့မိန်းမစနီးလဲပါသွားခဲ့ပါတယ်။ဒုတိယအဆိုဆုံးဖြစ်တဲ့လူပေါင်း32ဦးတည်ခဲ့ရတာကတော့2008ခုနှစ် AB16 နှစ်မှာဗာဂျီးနီးယားပြည်နယ်ဘက်စ်ပတ်မြို့ဗာဂျီးနီးယားတက်ကျောင်းဝန်တဲ့ကကျောင်းဆောက်အုံနဲ့အင်ဂျင်နီယာသိပ္ပံဆက်မှုဆောင်200ကိုစနတန်းကျောင်းသားဆူအန်ဟေးချိုကပြစ်ခတ်ခဲ့မှုဖြစ်ပြီးနောက်ထပ်လူပေါင်း18ဦးနဲ့တရားရည်ရခဲ့ပါတယ်တတိယအဆိုအဆုံးဖြစ်ကျောင်းဝန်းနဲ့လူပေါင်း26ယောက်တည်ခဲ့ရတဲ့ပြစ်ခတ်မှုကတော့2012ခုနှစ်ဒီဇင်ဘာ14မှာကွန်နက်တစ်ကတ်ပြည်နယ်နယူးတောင်မြို့ကအသက်20အရွယ်အေဒမ်လန်ဇာကသူ့အမေကိုပြစ်သတ်ပြီးဆန်ဒီဟုတ်မူလာတန်းကျောင်းကိုသွားပစ်ရမှာပထမတန်းကျောင်းသူကျောင်းသား20နဲ့ကျောင်းဝန်းတန်း6ဦးတည်ခဲ့ရတာပါအခုတစ်ခေါက်ဖြစ်မှုကတော့ စရုထအဆိုးအဆုံးဖြစ်ပြီးနောက်ထပ်6ကြိမ်လဲကျောင်းဝန်းထဲပြစ်ခတ်မှုတွေထဲမှာလူခဏဦးကနေ12ဦးထိပြည်내ပေါင်းစုံကကျောင်းပေါင်းစုံမှာဖြစ်ခဲ့ပါတယ်ခင်ဗျာ
တောင်အာဖရိကသမ္မတအဖြစ်အာဖရိကမြူသားကွန်ဂရက်စ် ANC ပါတီခေါင်းဆောင်ဆီရီရန်ဖိုစာလွှတ်တော်ကဒီကနေ့ပဲတရားဝင်ရွေးချယ်တင်ပြလိုက်ပါတယ်ကိပ်တောင်မျိုးတော်ကလွှတ်တော်မှာသမ္မတအဖြစ်အမည်စင်းတင်သွင်းခံရသူတူးရဲသာရှိတဲ့အတွက်မဲခွဲဆုံးဖြတ်ဆရာမလို့ပဲတင်ပြလိုက်တာဖြစ်ကြောင်းလဲတရားသူကြီးချုပ်မိုကိုဝမ်မိုကွန်ကအခမ်းအနားတက်ရောက်လာတဲ့လွှတ်တော်ကိုယ်စားလှယ်ကိုပြောဆိုခဲ့တာပါတရားသူကြီးချုပ်ရဲ့ကြေညာချက်ပြီးမှပဲ ANC ပါတီကလွှတ်တော်ကိုယ်စားလှယ်တချင်းနေဆိုပြီးကောက်ခုံအောင်ပွဲခံခဲ့ကြပါတယ်အနာရ ANC ပါတီခေါင်းဆောင်နေကနေရာလူကထွက်ပေးဖို့ဒီစင်းနဲ့ပဲဆော်ပိုက်ဖိအားပေးတောက်ဆူခဲ့ပြီးနောက်မှာပဲတမနာချက်ကော့ဇူမာရာလူကချက်ချင်းနှုတ်ထွက်တဲ့အကြောင်းပြင်ညာခဲ့ပြီးနောက်တစ်နေ့မှာပဲတမနာတစ်ကိုရွေးချယ်တင်ပြလိုက်တာပါအသက်85နှစ်အရွယ်တမနာဟောင်းဇူမာကတော့ကိုနစ်ချာတမနာတတန်းတွင်စီဝါရေးဖွံ့ဖြိုးမှုနှိမ့်ခွင်းမှုတွေအချင်းပြတ်ချဆမှုဆွဆွဲချက်တွေနဲ့ကြုံခဲ့ရပါတယ်တမနာတစ်ရမာဖိုစာအနေနဲ့ရင်ဆိုင်ဖြစ်ရှင်းရမယ်စိန်ခေါ်မှုတွေအများပြားရှိနေပြီးတိုက်ပြည်မှာစီဝါရေးနှိမ့်ခွင်းနေတာကိုပြန်လည်တိဆောက်ဖို့လည်းပါဝင်ပါတယ်တမနာဇူမာရာလူကနှုတ်ထွက်သွားပြီးနောက်မှာတောင်အာဖရိကနိုင်ငံသုံးရန်ဝေယာလဲအမေရိကန်ဒေါ်လာနဲ့လဲလျာမှာ၃နှစ်အတွင်းအားအကောင်းဆုံးအဆင့်ထိရောက်လာခဲ့ပါတယ
်အီသီယိုးပီးယားနိုင်ငံမှာတော့နိုင်ငံရေးတင်မှတ်မှုတွေရောပါစေဖို့နဲ့ပြည်ပြင်ပြောင်းလဲရေးကြိုးပမ်းမှုတွေရှေ့တူဆောင်ရွက်နိုင်ဖို့ရည်ရွယ်ပြီးယာရုကနှုတ်ထွက်တော်မှာဖြစ်ကြောင်းဝန်ကြီးချုပ်ကအကြေညာလိုက်ပါတယ်အီသီယိုးပီးယားနိုင်ငံဝန်ကြီးချုပ်ဖြစ်နေရောအာနာယ FPRTP ညီမောင်အဖွဲ့ဥက္ကဋ္ဌတာဝန်ကပါနှုတ်ထွက်မှာဖြစ်ကြောင်းဝန်ကြီးချုပ်ဟေလီမာရီယန်ဒီဆယ်လင်းကဒီနေ့နိုင်ငံပိုင်ရုပ်မြင်သံကြားကနေကြေညာခဲ့တာပါပြဿနာကိုဖြေရှင်းရမှာအဖြေရဲ့တစိတပိုင်းဖြစ်လို့ရတဲ့အတွက်ကောပြည်ပြင်ပြောင်းလဲရေးအစီအစဉ်တွေအောင်မြင်စေဖို့အတွက်ပါသူရတုကဆင်းပေးဖို့ဆုံးဖြတ်ခဲ့တာဖြစ်ကြောင်းလည်းသူကဆက်ပြောခဲ့ပါတယ်အသက်အိုးရင်စီစဉ်တွေဆုံးရှုံးရလူတွေနေရစွန့်ခွာရရင်းနှီးမြှုပ်နှံမှုတွေချက်ချောက်ခံနေရတဲ့မတိမငြိမ်အခြေအနေတွေကြုံနေရချိန်မှာပြည်ပြင်ပြောင်းလဲရေးအစီအစဉ်တွေကိုအဆိုပြုထားတာဖြစ်ကြောင်းလည်းသူကပြောခဲ့ပေမဲ့လည်းပြည်ပြင်ပြောင်းလဲရေးအစီအစဉ်တွေနဲ့ပတ်သက်လို့တိတိကျကျရှင်းရှင်းလင်းလင်းပြောဆိုတာမျိုးတော့မရှိပါဘူးအာဏာရညီမောင်အဖွဲ့နဲ့ဝန်ကြီးချုပ်နိုင်ငံရေးပါတီဖြစ်တဲ့အီသီယိုးပီးယားတောင်ပိုင်းပြည်သူ့ဒီမိုကရေစီလှုပ်ရှားမှုပါတီတို့ကပါနှုတ်ထွက်စာကိုလက်ခံထားကြောင်းနဲ့လွှတ်တော်ကလည်းလက်ခံဖို့မျှော်လင့်ထားကြောင်းသူကဆက်ပြောခဲ့ပါတယ်တကယ်တော့အသက်52နှစ်အရွယ်ဟီလီမာရီယန်ကိုတော့သူ့ရဲ့ဝန်ကြီးချုပ်တာဝန်ယူခဲ့သူမဲလက်ဇန်နဝီကွယ်လွန်ပြီးတစ်လကြာ2012ခုနှစ်စက်တင်ဘာလမှာပဲဝန်ကြီးချုပ်အဖြစ်တင်မြှောက်ခဲ့တာဖြစ်ပါတယ်ခင်ဗျာ
ဗီအိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ View American တဲ့မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။American ပြည်သူ့ရဲ့လူဝင်မှုကြီးကြပ်ရေးလုပ်ငန်းတွေကိုပြုရင်ပြောင်းလဲမဲ့အစီအစဉ်တွေအထက်လွှတ်တော်မှာဒီကနေ့မဲခွဲဆုံးဖြတ်ဖို့အလားအလာရှိနေပါတယ်။လွှတ်တော်မှတ်တွေကြားထဲမှာတော့တရားဝင်ထောက်ထားမှရှိပဲ American မှာနေထိုင်နေကြတဲ့လူငယ်တွေကိုအကောက်အွယ်ပေးနိုင်ရေး၊နေဆက်လုံခြုံရေးတိုးမြှင့်နိုင်ရေးနဲ့ American မှာရောက်ရှိနေသူတွေတက်ဆိုင်ရာမိသားစုအနေနဲ့ကိုခေါ်ယူရမှာတတ်မှတ်ထားတဲ့စီးမျဉ်းတွေကိုပြင်ဆင်ရေးစာရီပါဝင်ပြုရင်ပြောင်းလဲအစီအစဉ်တွေကိုအပြိုင်ဆိုင်ဆိုပြုနေကြတာပါ။ American ကိုမိဘတွေနဲ့အတူကလေးဘဝမှာတရားဝင်ရောက်လာသူတွေကိုနိုင်ငံသားခံယူခွင့်ရနိုင်မဲ့အစီအစဉ်ပါဝင်လူမှုကြီးကြပ်ရေးဆိုင်ရာဥပဒေမူကြမ်းတရားကိုသဘောတူညီမှုရခဲ့ကြောင်းလဲမနေ့နောက်ပိုင်းမှာပဲ Republican နဲ့ Democrat လွှတ်တော်အမတ်16ကကြေညာထားပါတယ်။နေဆက်လွန်ညွေးအတွက်ရှေ့လာမဲ့စနေအတွင်း American Dollar 25 billion သုံးစွဲခွင့်ပြုဖို့လဲဥပဒေချမ်းမှာထည့်သွင်းထားသလိုဒီချိန်မှာရာဇဝတ်မှုကျွလွန်မှုတွေအမျိုးသားလွန်ညွေးရေးကိုချင်းချောက်နိုင်သူတွေနဲ့ဇွန်လနောက်ပိုင်း American ကိုတရားမဝင်ဝင်ရောက်လာသူတွေနဲ့ပတ်သက်တဲ့စီးမျဉ်းတွေလဲပါဝင်ပါတယ်။သမ္မတဒေါ်နယ်ထရန့်ကတော့အမေရိကန်ကိုရောက်နေသူတွေကမိသားစုဝင်တွေကိုခေါ်ယူနိုင်ခွင့်ပြုထားတာတွေကိုကန့်သတ်ဖို့ပြည်ဝင်ဗီဇာကန့်ဆတ်မဲ့အစားအလုပ်ကိုင်းတဲ့အရေးချင်းရှိသူတွေကိုဦးစားပေးလက်ခံမှုတွေပါဝင်မဲ့လူမှုကြီးကြပ်ရေးပြည်ဝင်ပြောင်းလဲမှုအစီအစဉ်တွေကိုအားပေးထောက်ခံနေတာဖြစ်ပါတယ
်။အာဖဂန်နစ္စတန်နိုင်ငံမှာတိုက်ခိုက်မှုတွေကြောင့်အရသာထိခိုက်သေးဆုံးမှုအရေးအတွက်ဟာမနှစ်တုန်းက900ကိုင်းလုံးကျဆင်းသွားတယ်လို့ကုလသမဂ္ဂကမှတ်တမ်းတင်လိုက်ပေမဲ့ဒီနှစ်မှာတော့ပြန်များလာမှာကိုစိုးရိမ်နေရတယ်လို့ဆိုပါတယ်။အခုလိုရသားထိခိုက်သည့်စမှုပြင်းများလာနေတာကဒီတိုက်ခိုက်နေကြတဲ့အဖွဲ့တွေအားလုံးကတိုက်ခိုက်မှုတွေပိုပြင်းပြင်းထန်ထန်တိုးလို့ဖို့ရည်ရွယ်ထားကြလို့ဖြစ်တယ်လို့ကုလသမဂ္ဂကဆက်ပြောပါတယ်ပြီးခဲ့တဲ့2019ခုနှစ်ထဲမှာရသားသေဆုံးခဲ့ရသူပေါင်း3438ဦးပါဝင်စုစုပေါင်းရသား1453ထိခိုက်ခံခဲ့ရတယ်လို့အာဖဂန်နစ္စတန်နိုင်ငံဆိုင်ရာကုလသမဂ္ဂကူညီရေးအဖွဲ့ ရှူနာမာကနေဒီနေ့ထုတ်ပြန်လိုက်တဲ့နှစ်စဉ်အစီရင်ခံစာထဲမှာဖော်ပြလိုက်ပါတယ်။တနှစ်2016ခုနှစ်တုန်းကတော့အရက်သားသေဆုံးခဲ့သူ3510ပါဝင်ထိခိုက်ခံရသူပေါင်း11434ဦးရှိခဲ့တာမို့မနှစ်ကလျှော့ချလာမှုကအနာဂတ်အတွက်မျှော်လင့်ချက်ကောင်းဖြစ်တယ်လို့ကုလသမဂ္ဂကူညီအဖွဲ့ကောင်ဆောင်တာရာမီချီယာမန်နိုတိုကကာဘူးမြို့တော်မှာလုပ်တဲ့ conference တစ်ခုမှာပြောလိုက်တာပါ။ဒါပေမဲ့တာရာမီချီကဆက်ပြီးဒီအာဖဂန်စစ်ပွဲမှာပါနေတဲ့ဗတ်တီအားလုံးကနေအရသာထိခိုက်သေးခြင်းမှုကနေကာကွယ်နိုင်ရေးလှုပ်ဆောင်တင်တာတွေမလုပ်ရင်တော့ဒီအရသာထိခိုက်သေးဆုံးမှုကဒီနှစ်ထဲပြန်များလာမှာစိုးရိမ်နေရသေးတယ်လို့ဆိုပါတယ်။ဒီကုလအစီရင်ခံစာထဲမှာပဲအရက်သားတည်ကြည်တဲ့ရမှုတွေရဲ့40ရာခိုင်နှုန်းကလက်လုပ်ပုံးတွေသုံးတာအပါဝင်အသေးခံဘုံခွဲတိုက်ခိုက်မှုတွေကြောင့်ဖြစ်တယ်လို့ထောက်ပြထားပါတယ်ခင်ဗျာ
။တောင်ကိုရီးယားနိုင်ငံပျောင်ချန်းမြို့မှာကျင်းပနေတဲ့စောအာဒီအိုလံပစ်အားကစားပြိုင်ပွဲအမျိုးသမီးနှင်းလျှော်စီးပြိုင်ပွဲမှာအမေရိကန်ကမီခေလာရှီဖရင်ရွှေတံဆိပ်ဆုစုကူသွားပါတယ်။နော်ဝေနိုင်ငံကရင်းခေမိုဝင်ခဲတဲ့3.4စက္ကန့်နီးပါးရော့ပန်းဝင်ပြီးအနံ့ရရှိသွားတာပါ။ဒါဆိုရင်တော့2014ဆိုချီအိုလံပစ်မှာနှင်းလျှော်စီးရွှေဆိပ်စုကူခဲ့တဲ့အမေရိကန်အားကစားမယ်ရှီဖရင်အတွက်ဒုတိယမြောက်အိုလံပစ်ရွှေဆိပ်စုလည်းဖြစ်ပါတယ်။လေပြင်းတက်ကပ်ပြီးအေးရက်လွန်ကဲလွန်းတဲ့အတွက်ဒီဇင်ဘာအစောပိုင်းမှာရွှေဆိုင်ထားတဲ့အမျိုးသမီးနှင်းလျှော်စီးပွဲစဉ်ကိုဒီကနေ့ကျင်းပရမှာအီတလီနိုင်ငံကဖက်ဒရီကာဘရစ်နုံးကတော့တတိယအဖြစ်နဲ့ကျေးဇူးရခဲ့တာပါ။အမျိုးသားတောင်ဆောင်နှင်းလျှော်စီးပြိုင်ပွဲမှာတော့နော်ဝေနိုင်ငံကအက်ဆယ်လွန်ဆဗန်ဒဲရွှေဆိပ်စုစုကူသွားပါတယ်။အသက်35နှစ်အရွယ်ဆဗန်ဒဲဟာစောအာဒီအိုလံပစ်အားကစားပွဲမှာအသက်ကြီးဆုံးနှင်းလျှော်စီးချန်ပီယံတူဖြစ်နေရောတောင်ဆောင်နှင်းလျှော်စီးပြိုင်ပွဲမှာနော်ဝေကနေပထမဆုံးရှင်ပြိုင်သူဖြစ်နေပါသမိုင်းဝင်ခဲ့တာပါ
Africa America တောင်ပိုင်းနဲ့အလဲပိုင်းတွေမှာချင်းချောက်ကူးဆက်ပြီးအသက်အန္တရာယ်ကြီးတဲ့ Yellow Fever ခေါ်ငန်းဝါအဖျားယောဂါအတွက်ကာကွယ်ဆေးအပြည့်မလိုပဲဒစီတစ်ပိုင်းလျှော့ပေးတာတွေကိုထိရောက်နေတယ်လို့အသိတွေ့ရှိလိုက်ပါတယ်ဘရာဇီးနိုင်ငံမှာဒီငန်းဝါယောဂါကက်ယောဂါအသွင်ဖြစ်နေတာကိုထိန်းချုပ်နိုင်ရေးအကြီးမားဆုံးလူထုကာကွယ်ဆေးထုတ်လုပ်ငန်းတွေလှုပ်ဆောင်ရနေစဉ်ကာကွယ်ဆေးပြက်လက်လာချိန်မှာလေးလာမှုအသစ်တစ်ခုမှာအခုလိုတွေ့ရှိလိုက်တာပါဖိုင်ရပ်စ်ပေါ်ကြောင့်ဖြစ်ရတဲ့ဒီငန်းဝါယောဂါကာကွယ်ရေးဆေးကိုအပြည့်ထူရိုင်းတစ်သလုံးကာကွယ်နိုင်တာအရင်သိထားပေမဲ့အခုလိုရှော့ပေးရုံနဲ့လည်းလုံလောက်တဲ့ပဋိလုံဇောပစ္စည်းတွေထွက်လာပြီးကာကွယ်နိုင်တာကိုတွေ့ရှိလိုက်တာပါခင်ဗျာ Direct from Washington The
Voice of America VOA ကြာသပတေးနေ့ညပိုင်းနောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့ကိုဝင်းမင်းတို့ကြီးညာပေးသွားတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မြန်မြန်ချက်တွေဇက်တိုက်နားဆင်ရပါမယ်။ EU ဥရောပတမကရဲ့တန်တမန်တွေနဲ့ကုလတမကအရာရှိတချို့ပါဝင်တဲ့နိုင်ငံတကာအဖွဲ့တစ်ဖွဲ့ဟာရခိုင်မြောက်ပိုင်းဒုက္ခသည်လက်ခံရေးစခန်းတွေကိုဒီကနေ့တွားရောက်ကြည့်ရှုလေ့လာခဲ့ကြပါတယ်။ဒုက္ခသည်တွေပြန်လည်လက်ခံရေးအစီအစဉ်တွေချော့ချောင်းမွေ့မွေ့ဖြစ်အောင် EU ဘက်ကလည်းအကူအညီပေးလိုတယ်လို့စန္ဒာပြုတဲ့အကြောင်းအဲ့ဒီအဖွဲ့ကိုလိုက်လံပို့ဆောင်ရှင်းပြခဲ့တဲ့ဒေါက်တာဝင်းမြတ်အေးက VOA ကိုပြောပါရယ်ဒီခီးစဉ်နဲ့ပတ်သက်လို့ပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကိုကိုသားညိုကဆက်သွယ်မေးမြန်းထားပါရယ်ရှင
်အခု EU ဥရောပသမဂ္ဂတန်တမာနေနဲ့ကုလသမဂ္ဂအရာရှိချုပ်ကိုရခိုင်မြောက်ပိုင်းမှာရှိတဲ့ဒေသချုပ်ကိုလိုက်လံပို့ပြီးတော့ရှင်းပြခဲ့တယ်လို့သိရပါရယ်ခင်ဗျဘယ်နေရာတွေကိုအဓိကသွားခဲ့လဲဝန်ကြီးခင်ဗ
ျဒီနေရာကြီးကိုလည်းကောင်းတယ်အဲ့တော့တော်တော်လေးနှက်နှက်ပြင်းပြင်းသွားဖွင့်ရခဲ့တယ်အချိန်ကောင်းအချိန်ရရလို့ရပ္ပာဥစဉ်ကတော့ဒီပြန်လဲလက်ခံရေးစခန်းနှစ်ခုကိုသွားတယ်တောင်ပြိုလက်ဝဲနဲ့နှစ်ခုရနဲ့သွားတယ်နောက်ပြီးတော့ဟိုဒီဂျာစခန်းတာဘူးခေါင်လည်းရောက်တယ်သုံးနေရာရောက်တယ်အဲ့ဒါပြီးတော့ကင်းညန်းဆက်မှုဆိုကျွန်တော်ရောက်တယ်နောက်ပြီးတော့ဖက်ကိုတရားဝင်ထွက်ခွာခွင့်ရတဲ့အဲ့ဒီရေလမ်းကြီးပြီးထွက်တဲ့လမ်းမဝင်ထွက်သွားလာတဲ့လမ်းမော်နီဇက်ကိတ်ကိုအဲ့ဒီကိုရောက်တယ်နောက်ပြီးတော့ပြန်ကြတော့မောင်တော်ဒီမှာဒီကားအတွေ့အကြုံသူတို့လည်းဝင်ညင်တယ်ဆိုအဲ့မှာမောင်တော်ကြီးဝင်ရတယ်နောက်ပြီးတော့ပြန်လာတယ်ဒါပါပဲဒီလို
ဟုတ်ကဲ့တခြား EU တန်တမာနေနဲ့ထူးခြားခြားသူတို့အနေနဲ့တွေ့ဆုံတာပဲညာရောရှိပါသေးလားခင်ဗျဆွေးအဖွဲ့တွေပိုင်းနဲ့
ဒီမသွားခင်မှာကျွန်တော်တို့ ਨੇ တွေ့ဆုံတယ်တွေ့ဆုံပြီးတော့ကျွန်တော်တို့သွားမဲ့ခင်းစဉ်ကြီးပြောတယ်အကျိုးကြောင့်နေရှင်းပြတယ်သူတို့သိချင်တာတွေမေးတယ်နောက်ပြီးတော့ထွက်သွားကြတယ်ပြန်လာပြီးတော့ EC စကားကြီးပြောကြတယ်ဒီအိုဒီမော့ဟိုတွေ့ကြုံနေဖလှယ်ကြတယ်Champions League တည်ပြီးတာမျိုးတွေပဲပေါ့
ဟုတ်ကဲ့ EU တန်မာနီဘက်ကသူရဲ့အမြင်ပေါ့ဘယ်လိုများဆွေးနွေးတုံ့ပြန်တာမျိုးရှိပါလဲခင်ဗျသူတို့တွေ့ကြုံတဲ့ပတ်သက်လို
့ကတော့ဒီအထဲမှာပထမဆုံးချိန်ကြုံတဲ့လူတွေပါတယ်လို့အရင်ကသွားပြီးတဲ့လူတွေပါတယ်အဲ့တော့အရင်ကသွားပြီးတဲ့တချို့ကတန်တမာနီရောဒီဟိုတန်တမာနီရောနောက်ပြီးတော့ဒီ UN အဖွဲ့အစည်းကတချို့ကရောသူတို့ပထမပါဘူးတဲ့လူတွေပါတော့သူတို့တွေကတော့ကြာအများကြီးပဲကြောင်းနေတာဟိုတွေ့ရတယ်ကောင်းမွန်တဲ့အနေအထားတွေကိုသူတို့ကိုယ်တိုင်တွေ့ရတဲ့အခါကျတော့သူတို့အများကြီးရှင်းရအားရတယ်ဆိုရဲအကြောင်းကြီးပြောတယ်ပူပေါင်းဆောင်ရင်ရှင်းတဲ့အကြောင်းကြီးပြောကြတယ်က
ဒါမျိုးဒါပါပဲခင်ဗျာ
ဟုတ်ကဲ့အခုကျွန်တော်တို့သိရတော့ပြည်ထောင်ဝင်ကြီးကလည်းဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားနေတယ်အဓိကဒီပြန်လာရေးကိစ္စတွေပေါ့နော်ဒုက္ခသည်တွေလက်ခံရေးကိစ္စတွေညှိနှိုင်းနေတော့အဲ့အလားအလာကိုပြန်ဆနိုင်မှုလားလားဘယ်လိုရှိလဲခင်ဗျာ
အဲ့ဒါတော့ကျွန်တော်တို့မသိသေးဘူးဒီနေ့တွားတယ်ဆိုတော့သိတယ်အဲ့ဒါကလည်းဒီပူးပေါင်းဆောင်ရွက်ရေးကိစ္စတွေဆွေးနွေးတာဖြစ်တဲ့အတွက်ကြောင့်ဟိုကောင်းမွန်တဲ့အလားအလာတွေရလာမယ်လို့ထင်တယ်ဒါပေမဲ့ကျွန်တော်တို့ကခုမှပြန်လာရတာလမ်းမှာပဲရှိသေးတယ
်ကျွန်
တော်တို့ဆိုတော့သူတို့ဒီနေ့အခြေအနေကိုကျွန်တော်မသိသေးဘူးခင်ဗျာ
ဒုက္ခ
တွားတော့ဒါကောင်းမွန်
ဟုတ်ကဲ့ဒုက္ခသည်တွေပြန်လာမဲ့အခြေအနေရောဘယ်လိုများရှိလဲခင်ဗျအ
ဲ့ဒါလေကျွန်တော်တို့ကတော့အမြင်မြင်ပြန်လာရှိခြင်းနဲ့ဘာဖြစ်လို့ရာသီဥတုကြောင့်မလို့အမြင်မြင်ပြန်လာရှိခြင်းနဲ့အမြင်မြင်အဆင်ပြေရှိခြင်းနဲ့အခုဒီနေ့သွားတဲ့အဖွဲ့အစည်းတွေကလည်းကျွန်တော်တို့လူထားတွေတွေ့တဲ့ခါကျတော့သူတို့ကဒီပြင်းပြင်းဝင်လာရင်ကောင်းမယ်ပေါ့ဒါတွေသူတို့လည်းဝိုင်းဝန်းတိုက်တွန်းအားပေးကြမယ်ဆိုတဲ့ပုံစံမျိုးတွေတော့ပြောသွားတယ်သူဒီရေးဝင်ကြီးတို့အဖွဲ့သွားတဲ့နိုင်ငံကြီးကဒီသက်ဆိုင်တာဝန်ရှိတဲ့ပြည်အတွင်းဝင်နဲ့အခြားသူတွေလည်းပါသွားတယ်ဆိုတော့အဲ့ဒါတွေကလည်းကောင်းမွန်တဲ့လက္ခဏာတွေဖြစ်လာလို့ကျွန်တော်တို့ဘယ်လိုထင
်ပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကိုကိုသားညိုဦးဆက်သွယ်မေးမြန်းထားတာပါရှင်ဒုက္ခသည်တွေပြန်လည်စီစစ်လက်ခံဖို့မြန်မာဘက်ကအဆင်သင့်ဖြစ်နေပေမဲ့တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရိုဟင်ဂျာဒုက္ခသည်အများစုကတော့ပြန်လာဖို့အစီအစဉ်ကိုလက်မခံကြသေးပါဘူးဒုက္ခသည်တွေပြန်လာဖို့အစီအစဉ်မှာနိုင်ငံတကာရဲ့စောင့်ကြည့်မှုအထူးသဖြင့်ကုလသမဂ္ဂရဲ့ကြီးကြပ်ဆောင်ရွက်မှုအတိုင်းဖြစ်တဲ့လို့လည်းနိုင်ငံတကာမှာအကြံပြုချက်တွေရှိနေပါတယ်။အခုသွားရောက်တဲ့ EU ဥရောပသမဂ္ဂတန်တမန်အဖွဲ့ဟာသူတို့ခီးစစ်နဲ့ပတ်သက်လို့မနေ့ကရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲတရက်ပြုလုပ်မယ်လို့သိရပါတယ်ရှင်။အခုရခိုင်ပြည်နယ်ဆိုင်ရာနောက်ထပ်သတင်းလွှာတစ်ပုဒ်ကိုတစ်ဆက်တည်းပြောပြပေးပါဦးမယ်ရှင်။မြောက်ဦးမြို့ထီကရုံနဲ့ပတ်သက်ပြီးဖြစ်စဉ်အမှန်ကိုဖော်ထုတ်နိုင်ဖို့ပြည်내လွှတ်တော်ကအတည်ပြုဖွဲ့စည်းထားတဲ့မြောက်ဦးဖြစ်စဉ်စုံစမ်းစစ်ဆေးရေးအဖွဲ့အနေနဲ့လွှတ်တော်ပြီးမှသာမြေပြင်ကွင်းစင်စစ်ဆေးမှုတွေစတင်လုပ်ဆောင်ဖို့စီစဉ်ထားတယ်လို့ဆိုပါတယ်။ရဲ့အတိအကျကိုဒီချိန်အထိအတည်ပြုမတက်မတ်ရသေးဘူးလို့စုံစမ်းစစ်ဆေးရေးအဖွဲ့အတွင်းရေးမှူးဖြစ်သူက VOA ကိုပြောပါတယ်။ VOA မြန်မာပိုင်းသတင်းတောက်မေခါကဆက်သွယ်စုံစမ်းထားပါတယ်ရှင်။
ပြီးခဲ့တဲ့ဇန်နဝါရီ16ရက်နေ့ညကမြောင်းဒေသမှာဖြစ်ပွားခဲ့တဲ့အဒီကယုံနဲ့ပတ်သက်လို့ဖြစ်ရမှန်ကိုစုံစမ်းဖော်ထုတ်နိုင်ဖို့ပြည်내လွှတ်တော်ကပြီးခဲ့တဲ့ဇန်နဝါရီ29ရက်နေ့မှာပဲမြောင်းဖြစ်စဉ်စုံစမ်းစစ်ဆေးရေးအဖွဲ့ကိုဖွဲ့စည်းခဲ့တာဖြစ်ပါတယ်။ဒီလိုဖွဲ့စည်းထားပေမဲ့အခုချိန်ထိမြေပြင်ကွင်းစင်စစ်ဆေးမှုတွေမလုပ်နိုင်သေးပါဘူး။လာမယ့်ပြည်내လွှတ်တော်အစည်းအဝေးကိုမလအတွင်းမှာခေါ်ယူထားပြီးဒီအစည်းအဝေးပြီးမှပဲစတင်ဆောင်ရွက်မယ်လို့ရခိုင်ပြည်내လွှတ်တော်ကဖွဲ့စည်းထားတဲ့ဒီစုံစမ်းစစ်ဆေးရေးအဖွဲ့ကအတွင်းရေးမှူးဦးထွန်းတာစိန်ကပြောဆိုလိုက်ပါတယ်စုံစမ်းစစ်ဆေးဖို့ပြင်ဆင်နေတာတွေနဲ့ပတ်သက်ပြီးဦးထွန်းတာစိန်ကခုလိုပြောပြခဲ့တာပါ
အာကျွန်တော်တို့ကတော့ကျွန်တော်အကြံအပြင်းပြောမယ်နော်ကြံအပြင်းကတော့ကျွန်တော်တို့ဒီအဒီဂရုံးကိုနင်းနေတဲ့အတဲမှာပါတဲ့ပြည်သူရဲတွေပါမယ်ထရိုင်းစီမံခန့်ခွဲမှုကော်မတီပါမယ်မြို့နယ်စီမံခန့်ခွဲမှုကော်မတီပါမယ်အဲကျွန်တော်တို့မင်းမြတ်စုစမ်းမဲ့အတဲမှာပေါ့နော်အာသူတို့ကတွေ့မတွေ့တော့သူတို့နဲ့ဆိုင်ပါလိမ့်မယ်နောက်တစ်ခုကကျွန်တော်တို့အဲဖြစ်တော်တဲ့အခင်းဖြစ်တော်တာကသမီးရက်ွက်ထဲမှာသမီးရက်ွက်ထဲမှာဆိုတော့အဲ့ဒီကမျက်မြင်သက်သက်တွေကိုစစ်စစ်ရမှာရှိမယ်ပြီးတော့ကျွန်တော်တို့ဘသူ့ကိုစစ်စစ်ရမလဲဆိုတော့လမ်းတစ်လျှောက်မှာပေါ့နော်ပြည့်တဲ့လမ်းတစ်လျှောက်မှာမြင်နေကြားတဲ့သူတွေကိုအဲ့ဒီသူတွေကိုတော့ကျွန်တော်မြင်းမြတ်စုံစမ်းရမှာတွေရှိပါတယ
်ဒီစုံစမ်းစစ်ဆေးရေးအဖွဲ့ကိုရခိုင်လွှတ်တော်ကဖွဲ့စည်းခဲ့ပေမဲ့ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်169ကနဲ့ကိုက်ညီမှုမရှိတဲ့အတွက်ဒီအဖွဲ့နဲ့ပူးပေါင်းဆောင်ရွက်တာတွေမလုပ်ဖို့ရခိုင်ပြည်နယ်အစိုးရကအစိုးရဌာနတွေစီကိုပြီးခဲ့တဲ့ဖေဖော်ဝါရီ5ရက်နေ့ကညွှန်ကြားစာထုတ်ပြန်လိုက်ပါတယ်။ဒါပေမဲ့လည်းလွတ်တော်နဲ့အစိုးရအကြားအပြန်အလှန်ဆွေးနွေးမှုတွေပြုလုပ်ပြီးနောက်မှာတော့အဲ့ဒီညွှန်ကြားစာကိုရခိုင်အစိုးရဘက်ကတရားဝင်ရုပ်သိမ်းခြင်းမပြုဘဲပြန်လည်ဆိုင်းငံ့ထားခဲ့ပါတယ်။စုံစမ်းစစ်ဆေးရေးအဖွဲ့ဘက်ကတော့စုံစမ်းမှုတွေမှာပူးပေါင်းပါဝင်ကြဖို့တိုက်တွန်းသွားပါတယ်။ဒီစုံစမ်းစစ်ဆေးမှုအစီရင်ခံစာနဲ့ပတ်သက်လို့ဦးထွန်းတာစင်က
ဒါကတော့ကျွန်တော်တို့စုံစမ်းလေ့လာပြီးကျွန်တော်တို့ဩကနေပြီးတော့ကျွန်တော်တို့လေ့လာမင်းတလောက်ပေါ့နော်စုံစမ်းမင်းတလောက်အကြောင်းအရာတွေကိုကျွန်တော်တို့ကအာတင်ပြမှာပါလုံမှာကအစိုးရအဖွဲ့ကလုံမှာဒါနဲ့ပတ်သက်ပြီးအဲကျွန်တော်တို့စုံစမ်းရေးကော်မရှင်ရဲ့အဲဒီအစီရင်ခံစာဘယ်လောက်ထိထိရောက်မလဲဘယ်လောက်ထိအကောင့်ထဲပေါ်နိုင်မလဲဆိုတာအကောင့်ထဲပေါ်ဖို့အပိုင်းကြတော့ကျွန်တော်တို့ကိစ္စမဟုတ်ပါဘူးကျွန်တော်တို့ရဲ့အစီရင်ခံစာကိုကျွန်တော်တို့တင်လိုက်မယ်အဲ့ဒါကိုတာဝန်ရှိတဲ့အစိုးရအဖွဲ့အနေနဲ့သုံးသပ်ပြီးမှသူတို့လုတ်တဲ့လုတ်ထိုက်တာတွေပါလို့ရှိရင်လုတ်ပါအာဒါတော့သူတို့ရဲ့ဆုံးဖြတ်ချက်ပါကျွန်တော်တို့ကတော့အစီရင်ခံစာကိုကျွန်တော်တို့တော့မြေပြင်နဲ့ကိုက်ညီအောင်တော့ကျွန်တော်တို့တင်ပေးမှာပါ
လွတ်တော်ကဖွဲ့စည်းထားတဲ့စုံစမ်းရေးအဖွဲ့မှာပြည်내လွတ်တော်69ဦးနဲ့လွတ်တော်ရဲ့ဥပဒေရေးရာနဲ့အခြားကိစ္စရပ်များဆိုင်ရာအကြံပေးအဖွဲ့ဝင်2ဦးတို့ပါဝင်ပါတယ်။စုံစမ်းစစ်ဆေးရေးအဖွဲ့အနေနဲ့ဖေဖော်ဝါရီလပထမပတ်မှာမြေပြင်ကွင်းစင်းစစ်ဆေးဖို့စီစဉ်ထားခဲ့ပေမဲ့ပြီးခဲ့တဲ့အပတ်ကတိန်ညိုကျေးရွာကဒေသခံတွေဖမ်းဆီးခံရမှုနဲ့ရဲတပ်ဖွဲ့တွေကလက်လုံတနက်တွေရှာဖွေတွေ့ရှိခဲ့ရမှုဖြစ်စဉ်တွေကြောင့်အဲ့ဒီမြေပြင်ကွင်းစင်းစစ်ဆေးမှုတွေကိုခိတ္တရန်နာထားခဲ့ရတာဖြစ်တယ်လို့ဥထွန်းတာစိန်ကတော့ပြောပါတယ်ပြီးခဲ့တဲ့ဇန်နဝါရီ16ရက်နေ့ညကမြောင်းဦးမြို့မှာဖြစ်ပွားခဲ့တဲ့ဖြစ်စဉ်အတွင်းမှာလူ9ဦးသေဆုံးခဲ့ပြီး12ဦးဒဏ်ရာရရှိခဲ့ပါတယ်ဒဏ်ရာရရှိခဲ့သူ12ဦးထဲက8ဦးဟာစစ်တွေဆေးရုံမှာစေကူတမှုခံယူနေစဉ်အတွင်းမှာပဲဖမ်းဆီးထိန်သိမ်းခြင်းခံခဲ့ရပါတယ်ကြံဒဏ်ရာရသူ4ဦးကတော့အဖမ်းခံရမှာစိုးရိမ်တဲ့အတွက်ထွက်ပြေးလျက်ရှိပါတယ်ရှင
်မိခပြောပြသွားတာပါရှင်အိန္ဒိယမြန်မာနယ်စပ်မီဇိုရမ်ပြည်နယ်ကနေချင်းပြည်နယ်အတွင်းဝင်ရောက်လာသူဘင်္ဂလီ၄ယောက်ကိုချင်းမျိုးသားတပ်ဦး CNF ကနယ်စပ်ချောင်းမှာတွေ့ရှိဖမ်းဆီးပြီးထန်တလန်ရဲစခန်းကိုလွှဲအပ်လိုက်တယ်လို့ CNF တာဝန်ရှိသူကပြောပါတယ်။ပြီးခဲ့တဲ့နှစ်ကုန်ပိုင်းကလည်းတိရိပ်မြို့နယ်အတွင်းမှာတကြိမ်ဖမ်းဆီးရမိခဲ့ဘူးပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကစုံစမ်းတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ဘက်ကနေချင်းပြည်နယ်အတွင်းကိုတရားမဝင်ဝင်ရောက်လာတဲ့ဘင်္ဂါလီလူမျိုးတွေကိုဒီလ6ရက်နေ့မှာချင်းမျိုးသားတပ်ဦး CNF ကဖမ်းဆီးခဲ့တာပါဒီဖမ်းဆီးခဲ့တာကိုထန်တလန်မျိုးက CNF ဆက်ဆံရေးယုံတာဝန်ခံပူရာနင်းက VOA ကိုအခုလိုပြောပါတဲ့
6ရက်နေ့မနက်3နာရီလောက်ပေါ့3နာရီကျော်တော့အဲ့မှာ4ရက်ပေါ့ချင်းမျိုးသမီးတွေရောက်ကြလဲနေရောက်အဲ့ဖြစ်တော့နှစ်ဆယ်ပတ်ဝန်းကျင်လောက်ရှိနေတယ်သူတို့ဒီတားပေါ်ပါလို့နေခက်တားမှာအာအိန္ဒိယနဲ့ဒီမှာဘုံဒီဆက်ချောင်းအဲကျောင်းချောင်းချတာအဲဒီဟာလေးစကနေဖြစ်တောင်းနေတယ်ဆိုအန္တရာအန္တရာလေးစကဒီနေ့ကဆက်တုံးရက်နဲ့ဆက်တုံးရက်နဲ့မှာထွက်ကြောင်းနေတယ်ဆို
ဖန်စီရမိသူတွေဟာရန်ကုန်ကနေမလေးရှားကိုတွားရောက်ဖို့လာရောက်တာလို့ယူဆရကြောင်းလဲပြောပါတယ်ဒီလိုဖန်စီရမိတာနဲ့ပတ်သက်ပြီးထန်တလန်ရဲစခန်းကိုမေးမြန်းဖို့ဆက်သွယ်ခဲ့ပေမဲ့ဖုန်းခေါ်ဆိုလို့မရခဲ့ပါဘူးဟာခါခိုင်ရဲတပ်ဖွဲ့ကိုမေးမြန်းရမှာတော့သူတို့စီမှာတရင်လက်ခံရရှိတာမရှိသေးကြောင်းတာဝန်ကျအရာရှိကအခုလိုပြောပါတယ
်ကုလစီရဘင်္ဂလီကစားပတ်တာဘာချင်းစားမှာတက်မလာသေးဘူးနော်လို့ဆိုကျွန်တော်အမှုဖွင့်တော့ဖွင့်တော့ကျွန်တော်မသိရသေးဘူးခင်ဗျ
ချင်းပြည်နယ်အစိုးရစီပင်တာယာရေးလျှက်စစ်နယ်စစ်မှုလက်မှုဝင်ကြီးစလိုင်းအိုက်ဆက်ခင်ကတော့ဒီဖန်စီရနဲ့ပတ်သက်ပြီးပြည်နယ်ရဲတပ်ဖွဲ့ကတင်ပြလာတာမရှိသေးကြောင်းပြောဆိုပြီးပြီးခဲ့တဲ့နှစ်ကုန်ပိုင်းကတော့တိကျိမျိုးမှာတကြိမ်ဖန်စီခဲ့ကြောင်းပြောပါတယ
် January 31ရက်နေ့မှာတိကျိမျိုးနဲ့မော်တန်ကြီးရနဲ့ဒေတော့ကြီးရဂျာနာနေဆောင်ရဲ့မှာဖန်စီရနေတာတိကျိမျိုးနဲ့ရဲတပ်ဖွဲ့ကဖန်နေတာအမျိုးသမီး3ဦးအမျိုးသား3ဦးအခုကျွန်တော်မမာဘူးဆိုလို့ရှိရင်ကျွန်တော်ဒီမိနစ်အတွင်းမှာဒါပထမအချိန်ဖြစ်ပေါ်နေတယ်
ဖေဖော်ဝါရီလ14ရက်နေ့ကတော့အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ဝန်ကြီးချုပ်လာလ်ထန်ဟောလာကဗဟိုအစိုးရရဲ့ပြည်ထရေးဝန်ကြီးရက်နက်စင်းနဲ့နယူးဒေလီမြို့မှာတွေ့ဆုံစဉ်မြန်မာနိုင်ငံဘက်ကရိုဟင်ဂျာမွတ်စလင်တွေသူတို့ပြည်နယ်အတွင်းကိုဝင်ရောက်လာတာကိုကာကွယ်တားဆီးဖို့အတွက်နေဆက်ဒေသမှာလုံခြုံရေးတိုးမြင့်ပေးဖို့တိုက်တွန်းကြောင်းသတင်းထုတ်ပြန်ထားပါတယ
်။ဒေါ်ရရှိများရှင်တိုင်းနာလက်နက်ကိုင်အဖွဲ့နှစ်ဖွဲ့ဖြစ်တဲ့မူပြစ်သစ်ပါတီနဲ့လာအိုဒီမိုကရက်တစ်အစည်းအရုံးတို့ဒီသတင်းပတ်ထဲမှာပဲအစိုးရနဲ့အဖြစ်ခန့်ရဲဆဲရေးလက်မှတ်ရေးထိုးလိုက်ကြပါရယ်။အချိန်ထဲမှာပဲတိုင်းနာလက်နက်ကိုင်တွေနဲ့တိုက်ပွဲတံတွေကလည်းမဆဲနိုင်သေးပဲဖြစ်နေတာပါ။အရက်သားစုရလက်ထက်မှာပထမဆုံးအချိန် MCA အဖြစ်ရဲဆဲရေးသဘောတူညီချက်ရခဲ့တဲ့အတွက်ပြည်တွင်းကြီးကြီးရေးမှာဘလောက်ထိတွန်းအားတွေဖြစ်နိုင်မလဲ။စစ်ပွဲတွေမငြိမ်းနိုင်သေးပဲဖြစ်နေရတာကရောဘဲသူတွေမှာတာဝေရှိနေတယ်လေစူရာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ဗီယိုရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကိုကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။လာမယ့်စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလှည့်ကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုနိုင်ငံတကာသတင်းလွှာတော်ဘက်ကိုအလှည့်ပေးပါရစေ။ တောင်အာဖရိကသမ္မတဂျက်ကော့ဇူမာယာရုကနေနှုတ်ထွက်သွားပါပြီ။သမ္မတကိုယာရုကဖယ်ရှားရေးလွှတ်တော်မှအယုံအကြည်မရှိအဆိုမဲခွဲဖို့တရက်အလိုမနေ့ဗုဒ္ဓဟူးနေ့မှာယာရုကအခုလိုနှုတ်ထွက်သွားတာပါ။ပြဿနာတွေပတ်လည်ဝိုင်းနေတဲ့သမ္မတနဲ့ဆက်ဆက်ရှိတဲ့အငင်းပွားပွဲလုပ်ငန်းရှင်မိသားစုရဲ့အိမ်ကိုလည်းတောင်အာဖရိကအထူးရဲတပ်ဖွဲ့ကမနေ့ဗုဒ္ဓဟူးနေ့မှာဝင်ရောက်စီးနင်းခဲ့ပါတယ်။ VOA သတင်းတောက်ဇလာတီကာဟုတ်ရဲ့သတင်းပေးပို့ချက်ကိုမတ်တင်ကီထိုက်ကပြောပြမှာပါရှင်။
သမရဂျက်ကော့ဆူမှာယာရုကနှုတ်ထွက်ပေးဖို့နောက်သမရကိုလိန်လယ်မှုအဂတိလိုက်စားမှုဆွဆွဲချက်တွေနဲ့စုံစမ်းစစ်ဆေးဖို့အတိုက်အခံတွေကနှစ်နဲ့ချီပြီးတော့တောင်းဆိုလာခဲ့ကြတာဖြစ်ပါတယ်လွတ်တော်တွင်သမရအပေါ်အယုံအကြည်မရှိမဲခွဲမှုတွေမှာလည်းသူ့ရဲ့အာဖရိကန်အမျိုးသားကွန်ဂရက်စ် ANC ပါတီရဲ့ထောက်ခံမှုနဲ့အကြိမ်ကြိမ်လွတ်မြောက်ခဲ့ပါတယ်အခုအချိန်မှာတော့အနာရ ANC ပါတီလွှတ်တော်အမတ်တွေကသူ့ကိုမထောက်ခံတော့ဘူးဆိုတာကိုရှင်းရှင်းလင်းလင်းထုတ်ဖော်ပြောဆိုခဲ့ကြပြီးအတိုက်ခံတွေဘက်ကလည်းဒီဆုံးဖြတ်ချက်ကိုကြိုဆိုခဲ့ကြပါတယ်။ဒီမိုကရက်မဟာမိတ်ပါတီကဂျွန်စတိန်ဟူစင်ကအခုလိုပြောပါတယ်
။ As you know we've been calling all week for this motion to be
ဒီကိစ္စမျိုးမဲဆန်ဆန်ဖြစ်လာအောင်သတင်းပတ်တွေနဲ့ချီပြီးတော့တောင်းဆိုခဲ့ကြတာပါ။သမ္မတဇူမာကိုယာရုကဖယ်ပြီးဂန္ဓာသစ်တရက်ကိုစတင်လိုက်ကြဖို့ပါတီတွေအားလုံးကဒီညီဒီကျွတ်သေးရှိနေတယ်လို့ထင်ပါတယ်
။ဖိအားပေးအချက်ကင်ခံခဲ့ရတဲ့သမရဇူမာကတော့ယာရုကနေဆန္ဒအလျောက်နှုတ်ထွက်ပါတယ်လို့ဗုဒ္ဓဟူးနေ့ကနိုင်ငံကိုပြောတဲ့မင်ကွန်းမှာထည့်သွင်းပြောဆိုသွားပါတယ်
။ I do not fear exiting political office
။နိုင်ငံရေးယာရုကနေဖယ်ရှားပေးရတာကိုကျွန်တော်အနေနဲ့တုံ့လောက်ချောက်ချမှုမဖြစ်ပါဘူး။ဒါပေမဲ့ကျွန်တော်အနေနဲ့ပါတီကိုပြောနေတာကကျွန်တော်ကိုယာရုကချက်ချင်းဖယ်ရှားလိုက်တဲ့အကြောင်းရင်းကျွန်တော်ရဲ့လုပ်ငန်းဆောင်တာတွေဥပဒေနဲ့မညီတဲ့လုပ်ရက်တွေကိုရှင်းရှင်းလင်းလင်းလုပ်ဖို့ပဲဖြစ်ပါတယ်
။တမရဇူမာလက်ထက်မှာအရှုပ်တော်ပုံနေနဲ့မျက်နှာပန်းမလှဖြစ်ခဲ့တာပါ။တမရကသူ့ကိုယ်ပိုင်အိမ်ကိုနိုင်ငံဘဏ္ဍာသုံးပြီးပြုပြင်မွမ်းမံခဲ့တဲ့ကိစ္စကိုတရားစွဲဖို့လဲတောင်အာဖရိကပြည်သူတွေကလှူလာခဲ့ကြပါတယ်။တမရရဲ့လက်ပေးလက်ယူမှုတွေနဲ့ဆက်ဆက်တယ်လို့ဆွဆွဲခံရတဲ့ချမ်းသာတဲ့စွန့်ထွင်စီးပွားရေးလုပ်ငန်းရှင်အိန္ဒိယနယ်ပွားဂုပ္တာမိသားစုရဲ့ခန့်နှလှတဲ့အင်ကြီးကိုလည်းရဲကဗုဒ္ဓဟူးနေ့မှာဝင်ရောက်စီးနင်းပါတယ်။ဂုပ္တာမိသားစုရဲ့အင်ကြီးချင်းတက်ဆာတာဗီကအခုလိုပြောပါတယ်
။ Finally something's being done about us. And
လောကမှာအလုပ်တစ်ခုကိုအပြီးသက်လုပ်လိုက်တာပါ။ဒီလူတွေကျမတို့နိုင်ငံကနေထွက်သွားရမှာပါ။ဖျက်လို့ဖျက်ဆီးလို့ရတွေတော်တော့ပါပြီ
။ဇူမာနှုတ်ထွက်သွားတာကြောင့်တောင်အာဖရိကပြည်သူတွေအတွက်မျှော်လင့်ချက်တွေပေါ်ထွက်လာစေတယ်လို့လည်းအနာရ ANC ပါတီရဲ့ကြီးညာချက်ကဖော်ပြပါတယ်။ပါတီယာရုအယသမရဖြစ်ခဲ့တဲ့သမရဇူမာကတော့နိုင်ငံရဲ့စီးပွားရေးအကျပ်ဆိုက်စေခဲ့တာဖြစ်ပြီးတချို့ကတော့ဒီအဓိကတည်းအချက်ကြောင့်ပဲသမရဇူမာကိုယာရုကဖေရှားလိုတာဖြစ်ပါတယ်။မြို့တော်ပရီတိုရီယာဒေသခံတဦးကတော့အခုလိုပြောပါတယ်
။ I really believe that he should step down because I want
တောင်အာဖရိကကတခြားသူတွေနဲ့အတူတူပါပဲ။သူနှုတ်ထွက်ပြီးသမရယာရုကနေဖယ်ပေးစေခြင်းတို့ဒီလိုလုပ်ရမယ်လို့လည်းယုံကြည်ထားတာပါ။ဒါမှလည်းတောင်အာဖရိကကိုပိုးပြီးတော့ကောင်းလာအောင်ဆောင်ရွက်လာနိုင်မှာဖြစ်ပါတယ်။အခြေခံအဖြစ်တော့အလုပ်ခန့်တွေပိုးပြီးတော့ထွက်ပေါ်လာဖို့နောက်သူကျမတို့အထွတ်မလုပ်ခဲ့တဲ့အရာအလုံးကိုလုပ်နိုင်မှာဖြစ်ပါတယ်
။အနာရ ANC ပါတီရဲ့ခေါင်းဆောင်တဲ့အဖြစ်ဒီဇင်ဘာလကမှရွေးကောက်ခံခဲ့ရတဲ့စီရီရာမာဖူဇာကသမရဇူမာရဲ့ယာရုကိုဆက်ခံရရှိမှာဖြစ်ပါတယ်ရှင်။
မတင်ကြီးထိုက်ပြောပြသွားတာပါရှင် VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စားရက်ကနေဝေဖန်ကြံပေးစာတွေပေးပို့လို့ရင်သောတာရှင်တွေနားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့ရင်ကျမတို့ရဲ့စားရက်လိပ်စာက VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စားရက်ကြီးစားရက်တက်တာအမှတ်855ဖြစ်ပါတယ်ရှင် email နဲ့ဆက်သွယ်လို့ရင်တော့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။ VOA မြန်မာပိုင်းရဲ့2018ခုနှစ်ဖေဖော်ဝါရီလ15ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ192532တို့ကနေဖန်ယူနိုင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနိုင်နိုင်ကြပါရဲ့ရှင်။အခုညပိုင်းမှာနိုင်ရမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့အရင်ဆုံးကျန်းမာရေးကဏ္ဍဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်နဲ့အတူတိုင်းရင်းသတင်းလွှာအစီအစဉ်မှာတော့ပင်လုံစိတ်ဓာတ်နဲ့ပြည်ထောင်စုတည်ဆောက်ရေးအာဏာရပါတီနဲ့အစိုးရသဘောထားပြေဖို့လိုတယ်ဆိုတဲ့အကြောင်း
ပင်လုံစိတ်သက်ဆိုတဲ့စိတ်ခံစားမှုကတိုင်းသားလူငယ်တိုင်းမှာရှိပြီမယ်။အဲဒီဟာကိုအကောင့်ထည့်ဖော်ဖို့ကတော့လက်ရှိမှာအနာရနေတဲ့
ကချင်လူငယ်ခေါင်းဆောင်တူဦးရဲ့ပြောပြချက်နဲ့အတူတခြားတိုင်းရင်းသားဒေသအသီးသီးကသတင်းအစုံလင်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာကဏ္ဍမှာနာဆင်ကြရပါမယ်ရှင်။ဒီစီစဉ်တွေကမှအခုရင်ဆုံးကျမ်းမာရေးကဏ္ဍကိုထုတ်လွှင့်ပေးမှာပါ။ဒီတစ်ပတ်မှာတော့ကြွက်နှုတ်ယောဂအကြောင်းကိုနာဆင်ကြရပါမယ်ရှင်။ဗိုင်းရပ်စ်ပိုးကြောင့်အရေပြားမှာဖြစ်တဲ့ကြွက်နှုတ်ယောဂါကိုဆေးရုံဆေးခန်းတွေမှာတွားပြီးအမြင့်ပြတ်အောင်စနစ်တကျကုသသင့်ပါတယ်။ကြွက်နှုတ်ယောဂါဘာကြောင့်ဖြစ်ရသလဲ၊ကုသယောဂါလားကာကွယ်ကုသမှုတွေဘယ်လိုလုပ်သင့်သလဲဆိုတာတွေကိုအရေပြားအထုကုဆရာဝန်ကြီးဒေါက်တာဆိုဝင်းဦးကိုကိုဝင်းမင်းကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင်။
โอเคทุกคุณเสี่ยวเหวินจีดร.ซูเวินครับเนี่ยကျွန်တော်တို့ဒီကြွက်နှုတ်ဖြစ်တာကမြန်မာနိုင်ငံမှာဖြစ်တဲ့အနေထားဘယ်လောက်များလဲဆရာကြီး
ကျွန်တော်ကတော့မြန်မာနိုင်ငံမှာမဟုတ်ဘူးဘာလုံးမှအဖြစ်များတာပဲပြောရမယ်ဆိုရင်အဖြစ်အများဆုံးအရေးပြားကုသယောဂတွေထဲမှာတစ်ခုပေါ့နော
်ဟုတ်ကဲ့ဆရာကြီးကြွက်နှုတ်ဆိုတာကိုဘယ်လိုမျိုးလဲဆိုတာနည်းနည်းလေးရှင်းပြပေးပါလား
ကျွန်တော်ကအရေးပြားမှာ virus ပိုးတစ်မျိုးကုသတာအဲဒီကုသတဲ့ virus ပိုးနာမည်က human papilloma virus ကိုခေါ်တယ်အဲ့ဒီ virus ကမျိုးကွဲပေါင်းတော့တရားကျော်ရှိတယ်။တရားကျော်ရှိတဲ့အတွက်ကြောင့်ကျွန်တော်ရဲ့ပုံစံကလည်းပြည့်ပြည့်နေရပေါ့။လိုက်ပြီးတော့ပုံစံလူတွေကွဲကြတာ
။ဟုတ်ကဲ့ဆရာ။အဲ့တော့ဖြစ်လာပြီဆိုလို့ရှိရင်ဒီခန္ဓာကိုယ်ရဲ့ဘယ်နေရာတွေမှာဖြစ်လဲရှိလဲဆရာ
။ရေရားရှိတဲ့နေရာအကုန်လုံးဖြစ်တာပဲ။ရေရည်တာမှန်လက်ဒီခြေောက်တွေရေရားတွေနေရာတွေမှာတော့အများဆုံးဖြစ်တာပေါ့နော်။နောက်ကောင်းနေဟိုဆရာတို့နေရာနှာခေါင်းကြားတဲ့နေရာနောက်လေးငါတဝိုက်ဆိုတဝိုက်နှံ့ပေါ်နေတယ
်။ဟုတ်ကဲ့ဘလူးလူတွေမှာဒီကျွန်းတို့ယောဂါကအပိုဖြစ်တယ်လေ
။ကျွန်းတို့ကလူတိုင်းဖြစ်နိုင်တယ်။သူကအလေးတူတော့မကူးဆက်ဘူးကြ။အဲဘလူးကူးလဲဆိုရင်ကျွန်းတို့ရှိရတဲ့နည်းတိုက်ရိုက်ပေါ့နော်အသားချင်းထိတွေ့ကင်တွေ့တာလို့နောက်ကျွန်းတို့ရှိတဲ့လူကင်တွေအတုံးပြူသွားပစ္စည်းတွေပေါ့လေ။ဥမာလက်ကင်ဘွားတို့အဲ့လိုမျိုးအတုံးဆောင်လေးကိုကိုကလည်းကင်တွေအတုံးပြူမိတာဒုညာမျိုးတစ်ဆင့်ကန်ထိတွေ့တာပေါ့နော်။နောက်တစ်ခါအများဆုံးနဲ့ရေကူးကန်လို့ဆိုဆွတဲ့နေရာဒီကျောင်းအားကစားယုံနေရပစ္စည်းတွေအတူတကွ30ကားကြီးအဲ့လိုမျိုးနေရာတွေကူးနိုင်တယ်။နောက်တစ်ခါရေရပုံးပဲနေရာတွေပေါ့နိ။အဲ့ဒီနေရာတွေမှာယောဂရှိတဲ့ကိုကူးဆက်တယ်ပေါ့နော်။နောက်တစ်ခါလင်းငါကျွန်းလို့ဆိုရင်တော့လင်းငါကျွန်းလို့ရှိတဲ့သူနဲ့လင်းဆက်ဆံတာနေပြီးတော့ကူးရပါပေါ့နော်။လင်းငါတဝိုက်ဆိုတဝိုက်ကူးတတ်တယ်။အဲ့တော့မြေသားနေမြေကြီးကိုကူးဆက်ရင်မြေကြီးလေးဝန်လန်းကြောင်းအင်္ဂါအင်္ဂါတွေမှာဖြစ်တဲ့အခါမှာအချိန်ကြာရင်အဲ့ဒီကောင်တွေကတိမ်ငေါင်းကင်စာတို့ကဖြစ်နိုင်ခြင်းရှိတယ်။နောက်ကိုယ်ကြောင်မိခင်တွေမွေးလန်းကြောင်းမှာကျွန်းလို့ရှိရင်ကလေးမွေးတဲ့အခါမှာကလေးစီကိုလည်းကူးဆက်တတ်တယ
်။ဟုတ်ကဲ့ဆက်ကာကွယ်ဖို့အတွက်ဆိုရင
်ကာကွယ်ဖို့အတွက်တော့ပြောရတာဖြစ်တယ်ကြာဒီဘာသာပေါ်မြင်ရတာလည်းမဟုတ်ဘူးလေ။အဲပြီးတော့ကာကွယ်ခြင်းနေဆိုရင်တော့ဒီလိုအများပြည်သူသွားတဲ့နေရာတွေပေါ့နော်အာလာယုံနေရာမျိုးတွေ၊ရေကြီးကနေနေရာမျိုးတွေ၊ကျင်းလို့နေရာမျိုးတွေ၊အဲ့ဒီနေရာမျိုးတွေမှာတော့တန်တန်ချင်းချင်းကိုယ်ရည်တန့်ချင်းလေးနဲ့အကြီးကြီးပြီးတော့တန်တန်ချင်းချင်းခြံတွေဖို့လေးအကြီးကြီးတာပေါ့နော်။နောက်တစ်ခါကျွန်းလို့ရှိရတူတွေ့သိရဆိုရင်တော့သူနဲ့လက်ပေါ်နေပြီးဆက်ဆံတာ၊ခြံတာတွေ့တာအဲ့လိုမျိုးတွေဝင်ကြည့်အောင်ယူဆရမှာပေါ့နော်။နောက်တစ်ခါလေငါကျွန်းလို့တွေ့တာတော့ဟိုအပြင်ဆက်ဆံတာကိုရှောင်ကျဉ်တာတော့ကောင်းတာပေါ့နော
်။ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုဒီကာကွယ်ရခတ်နိုင်တဲ့အတွက်ဖြစ်လာပြီဆိုရင်သိနိုင်ဖို့အတွက်ဘယ်လိုလက္ခဏာတွေစောင့်ကြည့်ဖို့လုပ်လဲ
။ကျွန်တော်ကလေဒီကူတော်တော်များများကိုမြင်ုံနဲ့ကျွန်းလို့ဖြစ်မှန်းသိပါတယ်လေ။ကန်ကြည့်လိုက်တာနဲ့ကျဉ်းကျန်းမှမှာအဖို့တည်လေးအနေနဲ့ပေါ့နော်။တင်ကကောင်းလောက်ရယ်လောက်ကနေပြီးတော့10စင်တီမီတာအတွင်းလောက်ပေါ့နော်။နောက်ဖြစ်တဲ့နေရာလည်းလက်ပုံးမှုလို့လက်ချောင်းလို့လက်သေးဝန်းကျင်လို့မှာသူကပေါက်ခဲ့တယ်။နောက်တစ်ခါခြေတော်တို့ခြေပွားတို့မှာလည်းကျွန်းတို့ပေါက်လိရှိတယ်။အဲခြေတော်တို့ခြေပွားတို့မှာကျတော့အတ္တမာနဲ့တချို့မှားတတ်တယ်ပေါ့နော်။ဒါနဲ့ခြေပွားမှာဖြစ်တဲ့ကျွန်းတို့ကကျတော့လမ်းလျှောက်တဲ့အခါဖိရတဲ့အခါကျရင် ရေရာတွင်းနဲ့ကအံကြောအကျိုးစုတွေကိုတော့ကြီးဖြစ်တဲ့အခါကျတော့နာကျင်မှုလည်းရှိတတ်တယ်။နောက်တချို့ကြီးကြတော့ကလေးတွေမှာအများဆုံးဖြစ်တာပေါ့နော်မျက်နှာမှာအခုသေးသေးလေးတွေပင်ကကောင်းလောက်ရွယ်လေးတွေအခုလေးအများကြီးရွေးရှိတယ်။အဲ့ဒါတော့ကျွန်းတို့အပါစားတွေပေါ့သူတို့ကတော့စိတ်တော့အေးမကြီးပဲနဲ့ဒီမိဘတွေကချိုးရင်တာမျိုးရှိတယ်ပေါ့နော်။နောက်လေငါမှာဖြစ်တဲ့ကျွန်းတို့ကတော့ဒီလေငါတစ်ဝိုင်းမှာဒီလိုပဲအခုဒီလေးလေးတွေရုပ်တရက်ပေါ်လာတယ်တဖြည်းဖြည်းနဲ့ပွားလာတယ်ညားလာတယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလို့တိလာပြီဆိုရင်ဒီကုသမှုအပိုင်းရောဘယ်လိုရှိလဲဆရာ
ကုသမှုအပိုင်းကဒီလိုဟိုဒီတိုင်းလေးပို့ကြတာမဟုတ်ဘူးသူတို့ကလည်းပြောကြတယ်ရန်ရန်ထားလိုက်ပြောကြည့်ပြောသွားမယ်မှန်ပါတယ်ဒီတချို့မှာတော့လမ်းတော်တော်ကြာရင်သူ့လိုလိုပြန်ပြောက်သွားတယ်ဘာဖြစ်လို့လဲဆိုတော့ဒါကုခန္ဓာရဲ့ယောဂကုခန္ဓာဖြစ်နေပေါ့နော်ကုခန္ဓာပြန်ကောင်းလာတဲ့အခါကျရင်ဗိုင်းရပ်စ်ကိုကုခန္ဓာပြုအပ်သူပဲတိုက်ထုတ်ပြီးတော့ကျွန်းတို့ပြန်ကောင်းသွားတတ်တယ်ဒီကျိုးကြင်လည်းဟိုကျွန်းတို့ရေအများကြီးရှိတဲ့ခါမှာအရင်ဆုံးပေါက်တဲ့ကျွန်းတို့အမှန်ကြီးကိုတားလိုက်ရင်ကျန်တာတွေလည်းတော်တော်ကြောက်သွားတယ်ဆိုပြီးကြောက်ကြတာရှိတယ်။အဲဒါလည်းရှင်းနိုင်တယ်။ဘာဖြစ်လို့လဲဆိုတော့ကျွန်းတို့ကလုံးတားလိုက်တဲ့အခါကျရင်ရောဂါကုသမှုစနစ်ကအပြောင်းလဲဖြစ်ပြီးတော့အတိလုံးစော်ပစ္စည်းတွေပေါ်လာတဲ့အခါမှာကျန်တဲ့ကျွန်းတို့တွေကတိုက်ထုတ်ပြီးတော့ပျောက်သွားတာမျိုးလည်းရှိတယ်။ပြောချင်တာကတော့တော်တော်ကြီးလည်းကြောက်သွားနိုင်တယ်ပေါ့နော်။ဒါပေမဲ့လည်းဖြစ်ရင်တော့ကုသတာကတော့ကောင်းပါလေ။ဒီလိုအစည်းအဝေးနေ့မှာတော့ကုသတင်တာပေါ့နော်ဒီမှာနိုင်ငံမှာတော့ဟိုအခုနောက်ပိုင်းတော့အတိအနေနေပြီလေရင်းတော့လို့တွေ့ရတယ်ဒီလမ်းဘေးမှာဒီကျောင်းတို့ကြီးအစ်မတွေကိုခေါ်ပြီးတော့ဟိုဓာရီနဲ့꿰ပြီးတယ်အစီတွေနဲ့တူတယ်အဲ့လိုမျိုးတွေလုပ်ပေးတာတွေ့တယ်အဲ့လိုမျိုးကြီးကတော့တခြားယောဂါတွေကုသနိုင်ကြီးရှိတဲ့အတွက်အဲ့လိုမျိုးမတန့်ရှင်းတဲ့နေရာတွေစနေကြီးကုတာတွေမဟုတ်တဲ့နေရာမှာတော့ကုတာတော့မကောင်းဘူးပေါ့နော်ကောင်းပြီစီယုံစီယန်းနေ့မှာကုတဲ့အခါကျရင်အင်းကြီးနဲ့ကုကြတယ်ဒီ virus ကိုတည်စီတဲ့ CSA တို့အဲ့လိုဟာမျိုးလေးတွေတူခိုင်းတာပေါ့နော်ဒါမှမဟုတ်ဤကဲထားတဲ့ nitrogen ကြီးပေါ့နော် cryotherapy ကိုခေါ်တယ်အဲ့ဒီအားနဲ့ဖြန်းပြီးတော့ခဲလိုက်တယ်လို့ခဲပြီးတော့ virus ကိုခဲပြီးပြေသွားပြီးတော့သူတို့ပျောက်သွားတယ်နောက်ကတကူကတော့အခုများတဲ့နည်းကတော့လက်ရှိဆက်နဲ့တူပြီးတော့သူတို့တွေကိုစက်တဲ့နည်းပေါ့နော်နောက်အဲ့ဒီသူတို့တွေကို cancer ဆေးတမျိုးထိုးပြီးတော့ကုတာလည်းရှိတယ်နော်မျက်နှာလိုနေရာမျိုးတွေမှာတချို့ရှိတဲ့ကျွန်းတွေလေးစားပြည့်ပြီးတော့ကုရဲ့အမျိုးတွေရှိတယ်။ဒါပေမဲ့တချို့ဆရာဝန်တွေကကြတော့အဲ့လိုမျိုးတွေဆက်တည်နေရှိဟိုကုရဲ့ဟာတွေရှိတော့ပုံလေးထိုးပြီးတော့ဓာတ်နဲ့ခွဲတာတွေလုပ်တတ်တယ်။အဲလိုဓာတ်နဲ့ခွဲတာအောင်မြင်မှုနည်းတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်းတွေကတော့ virus ပိုးလေးတွေအစ်တီလေးတွေနည်းနည်းလေးတစ်လုံးစားနှလုံးစားကျန်တာနဲ့ပြန်ဖြစ်လွယ်တယ်။ကျုံလို့တခါလဲကိုယ့်ရဲ့မိမိပါကဒီမှာကုရဲ့လူတစ်ခုရှိတယ်သူကလက်ညှိုးလို့အဲ့လိုလက်သေးနှန်းလို့လက်ထည့်လို့အဲ့လိုနေရာတွေမှာဖြစ်တဲ့ကျွန်းတွေအတွက်ကိုသုံးနေပြီးပါနှစ်ဆင့်ဝါကျိုးကြီးကိုပတ်တဲ့ရေစုံကန်တိတ်ပေါ့အဲ့လိုတိတ်နေကျွန်းတို့ကိုလေလုံအောင်ပတ်ပြီးတော့သူကတ်ထားတာပေါ့နော်သူ့ကိုလေအောက်ဆီဂျင်ချလိုက်တာပေါ့ကျွန်းတို့ virus ကိုဆိုအောက်ဆီဂျင်တိုးတယ်လေလက်ရှင်ကိုအဲ့တော့ဆက်ပြီးပြန်ထားရတယ်အဲ့တော့ဒီဘက်မှာ6ရက်ခွဲကြည့်ပြီးဒီတိုင်းထားရတယ်6ရက်ခွဲကြည့်တဲ့အခါကျရင်ဒီဘက်မှာ7နာရီပဲကြာနေအဲ့7နာရီကိုတိုင်တိတ်ကိုဖွင့်ထားပြီးတော့စနေပြည့်ခါကျရင်တစ်ခေါက်တစ်ခေါက်ပြန်ပတ်အဲလို၄ပတ်၅ပတ်ဒီက၅က၆ကတော့လုံးကျွန်းတော်က၆ကြောက်ပြီးပြီးသွားတယ်ဆိုတော့ဒီလမ်းလေးတစ်ခုလည်းရှိပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ကျမရေကဏ္ဍကိုအခုလိုကြာသပတေးနေ့ညပိုင်းမှာအစ်စ်ထုတ်လွှင့်ပေးပြီးပြန်လဲထုတ်လွှင့်ချက်ကိုတော့တောက်ကြနေမနေ့ပိုင်းမှာနောက်တစ်ချိန်နားဆင်နိုင်ပါတယ်ရှင်အခုမြမအရေးတုံးသက်ချက်ကိုနာစင်ကြရပါမယ်မြမစီးပွားရေးဟာလုပ်ငန်းရှင်တွေမျှော်လင့်သလိုတိုးတက်မှုမရှိပေမဲ့ NLD အစိုးရဟာစီးပွားရေးတိုးတက်အောင်လုပ်နိုင်လိမ့်မယ်လို့ယုံကြည်နေပုံကိုဥအောင်ခင်ရေးသားပြီးကိုညာဝင်းအောင်နဲ့အတူတင်ပြထားပါရရှင်
မြမပြုတ်ပြင်ပြောင်းလဲရေးကိုစီးပွားရေးလုပ်ငန်းရှင်တွေဘယ်လိုသဘောထားတယ်ဆိုတာကိုသိနိုင်အောင်လို့ Roland Burger Company ကပထမအကြိမ်စစ်တမ်းကောက်ယူပြီး2016ဒီဇင်ဘာလမှာအစီရင်ခံစာထုတ်ပြန်ပါတယ် NLD အစိုးရတက်လာပြီးအမေရိကန်ကဒဏ်ခတ်အရေးယူမှုရုပ်သိမ်းလိုက်လို့စီးပွားရေးလုပ်ငန်းအခြေအနေကောင်းမွန်လာမယ်လို့ပြည်တွင်းပြပကုမ္ပဏီတွေအကြီးအကျယ်မျှော်လင့်ခဲ့ကြပါတယ်ဒီသဘောထားပြောင်းမပြောင်းသိရအောင်လွန်ခဲ့တဲ့နှစ်လယ်ပိုင်းမှာဒုတိယအကြိမ်စစ်တမ်းကောက်ယူပြီးနှစ်ကုန်ပိုင်းဒီဇင်ဘာလမှာအစီရင်ခံစာထုတ်ပြန်ပါတယ်ဒီတခါတော့မြမကုံတယ်ဆက်မှုအတင်းကျုံနဲ့အတူပူးပေါင်းပြီးစစ်တမ်းကောက်ယူတာမျိုးကုမ္ပဏီကြီးငယ်900နီးပါးရဲ့သဘောထားကိုမေးမြန်းစုံစမ်းနိုင်ပါတယ်ပထမအကြိမ်မှာကုမ္ပဏီ200နီးပါးကိုသာမေးမြန်းနိုင်တာမျိုးဒ ဒုတိယအကြိမ်စစ်တမ်းဟာပိုပြီးကျေပြန့်တယ်လို့ပြောနိုင်ပါတယ်ဒီနှစ်ထဲစီးပွားရေးလုပ်ငန်းအခြေအနေကောင်းမွန်လာမယ်လို့မျှော်လင့်သူဦးရေဟာပထမစစ်တမ်းမှာ80ရာခိုင်နှုန်းရှိရာကဒုတိယစစ်တမ်းမှာ50ရာခိုင်နှုန်းအထိကျဆင်းသွားပါတယ
်မြမစီးပွားရေးဟာနာမကျန်းဖြစ်နေတဲ့အတွက်စေကုတဖို့လိုကြောင်းကုန်သည်ဆက်မှုအသင်းချုပ်ရဲ့စီးပွားရေးအကြံပေးဦးမြင့်ကလွန်ခဲ့တဲ့ဒီဇင်ဘာ9ရက်နေ့ကပြောခဲ့ပါတယ်NLD အစိုးရသက်တမ်းနှစ်နှစ်အတွင်းဆောင်ရွက်တာတွေဟာမျှော်လင့်ထားတာတဲ့ယောနေနေတယ်လို့ဆိုပါတယ်စီးပွားရေးလုပ်ငန်းရှင်နဲ့ရင်းနှီးမြှုပ်နှံသူတွေဟာဘာကိုမျှော်မှန်းရမှန်းမသိဖြစ်နေလို့စီးပွားရေးဟာရပ်တန့်နေပါတယ်ရှင်တန်လဲပတ်လာအောင်ဒေါအောင်ဆန်းစုကြည်ကိုအားကိုးရမယ်လို့ဆိုပါတယ်စီးပွားရေးမဟာဗျူဟာရေးဆွဲဖို့အကြံပေးထားပါတယ်စီမံကိန်းဗန္ဓာရေးဗဟိုဘဏ်နဲ့ကုန်သွယ်ရေးမှာအဓိကလုပ်ကိုင်နေသူကျွမ်းကျင်တဲ့အရာရှိတွေကိုလူလာစွာပြောဆိုခွင့်ပေးပြီးအမြင်ဖလှယ်ဖို့ဥမြင့်ကအကြံပြုထားပါတယ်ဒီအရာရှိကြီးတွေဟာလုပ်ငန်းကျွမ်းကျင်ကြောင်းတက်သေးထူထားသူတွေဖြစ်လို့သူတို့နဲ့လက်တွဲပြီးဥဆောင်ဖို့ဒေါ်စုကိုအကြံပေးထားပါတယ
် NLD အစိုးရဒီရဲ့ဆောင်ရွက်ချက်တွေကြောင့်လုပ်ငန်းအခြေအနေကောင်းမွန်လာတယ်လို့ယုံကြည်တဲ့ကုမ္ပဏီကလည်း60ရာခိုင်နှုန်းလောက်ရှိပါတယ်လွန်ခဲ့တဲ့တစ်နှစ်အတွင်းမှာအဂတိလိုက်စားမှုကျဆင်းလာတယ်လို့ယုံကြည်ချက်ကုမ္ပဏီက45ရာခိုင်နှုန်းရှိပါတယ်နိုင်ငံတကာအဖွဲ့အစည်းတွေကလည်းစီးပွားရေးအခြေအနေနဲ့ပတ်သက်ပြီးအစိုးရခန်းစားအမျိုးမျိုးထုတ်ပြန်ကြပါတယ်ဒါပေမဲ့ရှင်းလင်းပြတ်သားတဲ့ဥတီကျက်ဘန်ဒါရေးစွမ်းအင်ကုန်ဆုပ်လုပ်ငန်းစတာတွေမှာရှင်းလင်းမှုမရှိတာကိုကုမ္ပဏီတွေအားမလို့အားမရဖြစ်နေပုံရပါတယ်စီမံကိန်းအကောင့်ထည့်ဖို့အစိုးရမှစွမ်းရည်ရှိတယ်လို့ပုဂ္ဂလိကလုပ်ငန်းအတော်များများကယုံကြည်နေကြပါတယ်လျှက်စစ်တအားမှန်မှန်ရဖို့ကိစ္စဟာအစိုးရရဲ့အရေးအကြီးဆုံးတာဝန်လို့ကုမ္ပဏီ96ရာခိုင်နှုန်းကယူဆကြပါတယ်
။တည်ယူပို့ဆောင်ရေးတရားဥပဒေစိုးမိုးရေးဗန္နာရေးပြုပြင်မှုတွေမှာအစိုးရဟာအရေးကြီးတယ်လို့ကုမ္ပဏီ90ရာခိုင်နှုန်းကယူဆပါတယ်။ဒါပေမဲ့ကျန်းမာရေးငြိမ်းချမ်းရေးပတ်ဝန်းကျင်ထိန်းသိမ်းရေးမှာအစိုးရကအရေးကြီးတယ်လို့ယူဆတဲ့ကုမ္ပဏီ90ရာခိုင်နှုန်းကျော်သာရှိပါတယ်။ရေတိုစီးပွားရေးအလားအလာကောင်းဖို့မမျှော်လင့်ကြပေမဲ့ဒေသခံကုမ္ပဏီ93ရာခိုင်နှုန်းဟာရေရှည်စီးပွားရေးအလားအလာကောင်းမယ်လို့ယုံကြည်ကြပြီးနိုင်ငံတကာကုမ္ပဏီ82ရာခိုင်နှုန်းနဲ့အမြင်တူကြပါတယ်2016မှာစီးပွားရေးလှုပ်ရတာကိုကျေနပ်နှစ်သိမ့်မိတယ်လို့ယူဆတဲ့ကုမ္ပဏီ60ရာခိုင်နှုန်းရှိပြီး2019မှာတော့ကုမ္ပဏီ40ရာခိုင်နှုန်းကပဲကျေနပ်ပွဲရှိတယ်လို့မြင်ကြပါတယ်ရိုရင်ဘာဂါမေးမြန်းစုံစမ်းတဲ့လုပ်ငန်းတွေထဲမှာခရိုနီကုမ္ပဏီဘလောက်ပါဝင်တယ်ဆိုတာကိုတော့မသိရပါဘူ
းလုပ်ငန်းရှင်တွေမကြေမနက်ဖြစ်နေတဲ့မြန်မာစီးပွားရေးဟာရှေ့လကုန်မှာပြည်စုံတဲ့ဘန်ဒါရေးနဲ့အတွင်းရှေ့ရခိုင်နှုန်းနီးပါးတိုးတက်လာပွေရှိတယ်လို့ ADB အာရှဖွံ့ဖြိုးရေးဘဏ်ကမကြမီကခန့်မှန်းထားပါတယ်မနေ့ကရေကြီးတဲ့ဒဏ်ကိုခံခဲ့ရတဲ့စိုက်ဖြိုးရေးပြန်လည်ဥမော်လာချိန်မှာလေယာထွက်ကုန်တွေဈေးကောင်းတာနဲ့ကြုံနေရတယ်လို့ဆိုပါတယ်အထက်ကျုပ်လုပ်ငန်းနဲ့အခြားကုန်ထုတ်လုပ်ငန်းမှာယင်းနှိမ့်ညွန့်တာမှုအားကောင်းလာလို့စက်မှုကန္တမှာတိုးတက်မှုရှိလာတယ်လို့ဆိုပါတယ်။ရခိုင်ပြည်နာဟာမြမစီးပွားရေးကိုထိခိုက်မှာမဟုတ်ဘူးလို့ Economics Magazine ကသုံးသပ်ပါတယ်။လွန်ခဲ့တဲ့နှစ်လပိုင်းအထိကမ္ဘာ့ဘဏ်ကမြမအခြေအနေကိုလေ့လာကြည့်တဲ့အခါစီးပွားရေးလိုရခံရတာဟာအရင်ကတည်းကလွယ်ကူလာတယ်လို့ဆိုပါတယ်။ဒါပေမဲ့နိုင်ငံပေါင်း190ရဲ့စီးပွားရေးလုပ်ငန်းလွယ်ကူမှုနဲ့ရှင်ကြည့်တဲ့အခါမှာမြန်မာနိုင်ငံဟာအဆင့်181အောက်ဆုံးအပိုင်းမှာရောက်နေပါတယ်။စီးပွားရေးလုပ်ရတာခက်ခဲတဲ့အဆင့်မှာပဲရှိနေပါသေးတယ်။အစောပိုင်းကတော့ NLD အစိုးရမြေစမ်းခရီးပြိုးချိန်မှုစီးပွားရေးတိုးတက်မှုနှေးကွေးပြီးမဲ့ကျန်ရှိနေတဲ့တက်တန်း3နှစ်ကာလမှာအချိန်အဟွန်းနဲ့တိုးတက်လာလိမ့်မယ်လို့လုပ်ငန်းရှင်အများစုကယုံကြည်နေကြပါတယ်ခင်ဗျာ။
ခင်ရဲ့မြန်မာရေးတုံသက်ချက်ကိုအခုလိုကြာသပတေးနေ့ညပိုင်းမှာတစ်ချိန်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတနင်္ဂနွေနေ့မနက်ပိုင်းမှာပြန်လည်နားဆင်နိုင်ပါတယ်ရှင်အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ကြရပါမယ်ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းတောက်တွေရဲ့စူးစီးတင်ပြချက်ဖြစ်ပါတယ်ရှင်
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့ တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့မူပြည်သက်ပါတီနဲ့လာဟုဒီမိုကရက်တစ်အစည်းအရုံးကနေမြမအစိုးရနဲ့ NGA လက်မှတ်ရေးထိုးနိုင်ခဲ့ကြပါတယ်ရခိုင်ပြည်နယ်လွတ်တော်ကဖွဲ့စည်းလိုက်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့နဲ့ပူးပေါင်းမဆောင်ရွက်ဖို့ရခိုင်ပြည်နယ်အစိုးရအဖွဲ့ကညွှန်ကြားခဲ့တယ်ဆိုတာနဲ့မူပြည်သက်ပါတီ NGA လက်မှတ်ရေးထိုးတဲ့အပေါ်မူနိုင်ငံရေးပါတီတွေနဲ့မူလူမှုအဖွဲ့အစည်းတွေကလည်းဘလို့အမြင်ရှိနေပါသလဲဆိုတဲ့အကြောင်းတွေကိုကြားကြားရမှာပါရှင်
ကျမကနန်းဟောင်းပါရှင်တရင်တွေကိုနိုင်ကွင်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါမွန်ပြတိပါတီနဲ့လာဟုဒီမိုကရက်တစ်အစည်းအရုံးတို့ကနေဖေဖော်ဝါရီလ23ရက်နေ့မှာမြန်မာအစိုးရနဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးခဲ့ကြပါတယ် NCA လက်မှတ်ရေးထိုးတဲ့အခမ်းအနားမှာ NCA မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အလုံးပါဝင်နေရေးအတွက်နိုင်ငံတော်အကြီးအကဲတွေနဲ့တပ်မတော်ခေါင်းဆောင်တို့သဘောထားကြီးစွာနဲ့ထိုးစစ်ဆင်မှုတွေအမြန်ဆုံးရပ်ဆဲဖို့ NCA လက်မှတ်ရေးထိုးပွဲအခမ်းအနားမှာမွန်ပြည်သက်ပါတီဥက္ကဋ္ဌနိုင်ထောမွန်ကတိုက်တွန်းပြောကြားလိုက်ပါတယ်အခမ်းအနားမှာနိုင်ငံတော်သမရဦးထင်ကျော်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်တပ်မတော်ကကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့နိုင်ငံတော်အကြီးအကဲတွေမွန်ပြည်သက်ပါတီဥက္ကဋ္ဌနိုင်ထောမွန်နဲ့ပါတီထိပ်တန်းခေါင်းဆောင်တွေလာဟုဒီမိုကရက်တစ်အစည်းအရုံးဥက္ကဋ္ဌဂျက်ကွန်ဆိုင်တို့ NCA စာချုပ်မှာလက်မှတ်ရေးထိုးခဲ့ကြပါတယ်
။ရခိုင်ပြည်နယ်မြောက်ဦးမြို့မှာဇန်နဝါရီလလယ်မှာဖြစ်ပွားခဲ့တဲ့ပြည်ကမှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးဖို့ရခိုင်ပြည်နယ်လွှတ်တော်ကနေဖွဲ့စည်းလိုက်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့နဲ့ပူးပေါင်းဆောင်ရွက်ခြင်းမပြုဖို့ရခိုင်ပြည်နယ်စိုးရအဖွဲ့ကဌာနဆိုင်ရာတွေကိုညွှန်ကြားချက်တစ်ဆောင်ထုတ်ပြန်လိုက်ပါတယ်။အဲ့ဒီညွှန်ကြားစာကိုဖေဖော်ဝါရီလ9ရက်နေ့ရက်စွဲနဲ့ထုတ်ပြန်ခဲ့တာဖြစ်ပြီးအဲ့ဒီဖွဲ့ကဖိတ်ကြားစစ်ဆေးမေးမြန်းတာလုပ်လာရင်လည်းဖြေကြားဖို့မလိုသလိုစာရွက်စာတမ်းအထောက်အထားတွေတောင်းခံလာရင်လည်းပြသပေးဖို့အချင်းမပြုဖို့နဲ့တကယ်လို့ဖြေကြားခြင်းအထောက်အထားတွေတင်ပြပေးဖို့စာတွေလုပ်ခဲ့ရင်လည်းသက်ဆိုင်ရာပုဂ္ဂိုလ်တွေရဲ့သာဝန်တာဖြစ်တယ်လို့ဖော်ပြထားပါတယ်ဇန်နဝါရီလ16ရက်နေ့ညကမြောက်ဦးမြို့နိုင်ရကုန်းမှာရခိုင်ပြည်နယ်နိုင်ငံအချုပ်အခြာအာဏာကျဆင်းတဲ့နေ့အောက်မေ့ပွဲအထိမ်းမှတ်စာပေဟိုပြောပွဲတားဆီးခံရတာကိုမကျေနပ်လို့ဇန္နာထုတ်ပေါ်ခဲ့ကြတဲ့လူအုပ်ကိုရဲသက်ဖွဲ့ကပြစ်ခတ်ခဲ့တဲ့အတွက်အယက်သား9ဦးသေဆုံးပြီး12ဦးတန်ရန်ရရှိခဲ့ပါတယ်။အဲ့ဒီဖြစ်စဉ်ကိုဥပဒေနဲ့ညီညွတ်မှုရှိမရှိစုံစမ်းစစ်ဆေးဖို့အတွက်မြေပုံမြို့နယ်လှုပ်တော်ကိုယ်စားလှယ်ဦးအောင်ဝင်းဦးဆောင်နဲ့ကိုယ်စားလှယ်9ဦးပါစုံစမ်းစစ်ဆေးရေးဖွဲ့ကိုဇန်နဝါရီလ29ရက်နေ့မှာပြည်နယ်လှုပ်တော်ရေးဘော်စည်းဝေးကနေဖွဲ့စည်းခဲ့တာဖြစ်ပါတယ်။
ထိုင်းမြန်မာနယ်စပ်နေစစ်ဘေးရှောင်စခန်းတွေကိုထိုင်းနိုင်ငံချင်းမှန်အခြေစိုက်အမေရိကန်ကောင်စစ်ဝင်ရုံးတာဝန်ရှိသူတွေကနေတွားရောက်လေ့လာခဲ့ပါတယ်ဖေဖော်ဝါရီလ23ရက်နေ့ကချင်းမှန်ခရိုင်ဝင်းဟန်မြို့နယ်ပိန့်လုံအုပ်စုလက်တိုင်ရွာမှာရှိတဲ့ကုန်းကျော်စစ်ဘေးရှောင်စခန်းကိုတွားရောက်လည်ပတ်ကြည့်ရှုခဲ့တဲ့အမေရိကန်ကောင်စစ်ဝင်ရုံးတာဝန်ရှိသူတွေကိုစခန်းတာဝန်ခံဦးဆိုင်လျန်ကနေစစ်ဘေးရှောင်တွေရိတ်ခါဖြတ်တောက်ခံရမှုကြောင့်အခက်အခဲဖြစ်နေတဲ့အကြောင်းရှင်းလင်းခဲ့ပါတယ်။ထိုင်းမြန်မာနယ်စပ်စစ်ဘေးရှောင်စခန်းတွေကိုအမေရိကန်နိုင်ငံအစိုးရကနေထုတ်ပြန်ပေးမယ့်အစီအစဉ်ရှိမယ်ဆိုရင် TPC ကနေတဆင့်မထောက်ပံ့မဲနဲ့ရှမ်းစစ်ဘေးရှောင်ကူညီစောင့်ရှောက်ရေးကော်မတီကိုတိုက်ရိုက်ထောက်ပံ့ပေးဖို့တိုက်တွန်းပေးစီလိုကြောင်းအမေရိကန်ကောင်စစ်ဝင်ရုံးကကိုစလေကွန်ဆာလ်ဂျန်နရယ်ဂျန်နီဖာအေဟာဟိုက်ကိုတိုက်တွန်းခဲ့တယ်လို့ဦးဆိုင်လျန်ကပြောပါတယ်။နေဆက်နေရှမ်းစစ်ဘေးရှောင်စခန်း6ခုကိုရိတ်ခါကူညီထောက်ပံ့မှုပေးနေတဲ့ TPC အဖွဲ့ကပြီးခဲ့တဲ့2019ခုနှစ်အောက်တိုဘာလကစပြီးရိတ်ခါဖြတ်တောက်ခဲ့လို့စစ်ဘေးရှောင်6000ကျော်အခက်တွေ့နေရပါတယ်။
ကချင်ပြည်နယ်တနိုင်းမြို့ရဲကိုတင်းချောင်လာတဲ့စစ်ရှောင်ဒုက္ခသည်900ကျော်အတွက်နေထိုင်ရေးမှခက်တွေ့လာနေပါတယ်။သူတို့အတွက်အိတ်ခမ်းတန်းလျားဆောက်ဝေးဖို့တပ်ဆိုင်ရာကူညီပေးရေးဖွဲ့စဉ်နဲ့ညှိနှိုင်းပြီးစီစဉ်နေတယ်လို့တနိုင်းစစ်ရှောင်တာဝန်ခံဥပရံရှောင်ကပြောပါရယ်။ဒီစစ်ဘေးရှောင်တွေဟာတနိုင်းမြို့နယ်ထဲကပါရာရီအသင်းတော်စခန်း၄ခုမှာကိုလုံနေရပြီးမိသားစုအတွက်နေထိုင်ဖို့တည်တံ့ခန်းမရှိသလိုစုပြုံနေထိုင်ရပါတယ်။စစ်ရှောင်များစုဟာအင်္ဂါကားကြီးရွာ၊နံပြူရွာ၊နန်ကုန်းမော်၊သံပလာမော်၊ဝမ်ပလာမော်ကတည်တံ့ခန်းရွာသားတွေဖြစ်ကြပြီး2019ခုနှစ်ဇွန်လတွင်မှာတပ်မတော်ကနေထိုင်ခွင့်မပြုတော့လို့နေရာကနေစွန့်ခွာလာခဲ့ကြတဲ့သူတွေလည်းဖြစ်ပါတယ်။
ဖေဖော်ဝါရီလ17ရက်နေ့မှာကြာရောက်တဲ့90မြောက်ကရင်အမျိုးသားနေအခမ်းအနားကိုအေရဝတီတိုင်းဒေသကြီးမြောင်းများမြို့နယ်လုံးဆိုင်ရာပထမဦးဆုံးအကြိမ်အနေနဲ့မတော့ချောင်းကျေးရွာမှာကျင်းပပါတယ်။အဲ့ဒီအခမ်းအနားမှာကရင်လူထု4000နီးပါးတက်ရောက်ပြီး KNU ဘဟုကော်မတီဝင်တွေလည်းတက်ရောက်တဲ့အပြင်အေရဝတီတိုင်းဝန်ကြီးချုပ်ဟောင်းမန်းကျော်နီကလည်းတက်ရောက်ခဲ့ပါတယ်။ကရင်လူမျိုးဖြစ်ရင်ကိုယ်သမိုင်းကိုပြန်လည်လာဖို့လိုသလိုပြန်အုပ်ချုပ်မှုအပိုင်းမှာလည်းတက်အောင်
လောက်ရမှာဖြစ်တဲ့အပြင်လူသားအယဉ်မြစ်ကိုလည်းမွေးထုတ်ဖို့လိုအပ်ကြောင်းဧရာဝတီတိုင်းဝန်ကြီးချုပ်ဟောင်းမန်းကျော်နီကနေမိန့်ခွန်းပြောဆိုခဲ့ပါတယ်1948ခုနှစ်ဖေဖော်ဝါရီလ17ရက်နေ့မှာကရင်လူထုတွေကနေကရင်ပြည်ရရှိဖို့နဲ့တန်းတူအခွင့်ရေးရရှိဖို့ဖတ်စာပတ်လအစိုးရစီမှာတောင်းဆိုဆန္ဒပြတဲ့နေ့ကိုအစွဲပြုပြီးကရင်အမျိုးသားနေ့အဖြစ်သတ်မှတ်တာလည်းဖြစ်ပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။မွန်ပြည်သက်ပါတီနဲ့လာဟုဒီမိုကရက်တစ်အစည်းအရုံးတို့ဟာပြီးခဲ့တဲ့အင်္ဂါနေ့မှာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးလိုက်ပြီးဖြစ်ပါတယ်။မွန်ပြည်သက်ပါတီအနေနဲ့ NCA လက်မှတ်ရေးထိုးတဲ့အပေါ်မွန်နိုင်ငံရေးပါတီတွေနဲ့မွန်လူမှုအဖွဲ့အစည်းတွေကလည်းဘလို့အမြင်ရှိနေပါသလဲဆိုတာကိုမိကလျာမွန်ကလည်းစူးစီးတင်ဆက်ပေးထားပါတယ်။
မွန်ပြည်သက်ပါတီအနေနဲ့အခု NCA လက်မှတ်ရေးထိုးမှုကအရင်သဘောတူညီချက်တွေထက်ပိုပြီးခိုင်မာတယ်လို့မွန်သေးသားလုံးဆိုင်ရာဒီမိုကရေစီပါတီမျိုးသားလွှတ်တော်ကိုယ်စားလှယ်ဟောင်းဒေါက်တာပညာအောင်မိုးကအခုလိုပြောပါတယ်
။ရခိုင်1995 2012ကထိုးတဲ့လက်မှတ်ချက်ကိုဒီကနေ့ထိုးတဲ့လက်မှတ်ကမွန်ပြည်သက်ပါတီအတွက်ပိုပြီးခိုင်မာမယ်လို့ကျွန်တော်မြင်တယ်နောက်ပြီးတော့ဒီ NCA လက်မှတ်ထိုးတဲ့အတွက်ကြောင့်မွန်ပြည်သက်ပါတီကဘလောက်လှုပ်ဆောင်မှုကောင်းတယ်လေလှုပ်ဆောင်မှုကောင်းတယ်လို့အရာပူရတက်လာလှုပ်ဆောင်မှုမဖြစ်ရောက်ရင်တော့အရာဆုံးရုပ်သွားနိုင်တယ
်မွန်ပြည်သက်ပါတီအနေနဲ့ NCA လက်မှတ်ရေးထိုးပြီးတဲ့တိုင်းရင်းသားလက်နက်ကင်ဖွဲ့တွေနဲ့အတူမြန်မာနိုင်ငံတောင်ပိုင်းမှာနိုင်ငံရေးကိုအချိန်ဟုန်မြင့်ဆောင်ရွက်နိုင်မယ်လို့လည်းမွန်မျိုးသားပါတီထွေထွေတွင်းရင်းမှုနန်လီရဲ့သမကအခုလိုတုံ့တက်လိုက်ပါတယ
်မွန်ပြည်သက်ပါတီအနေနဲ့ NCA ထိုးပြီးတဲ့နောက်ပိုင်းမှာလက်ရှိထိုးနှစ်ကြီးကဖြစ်တဲ့လက်နက်ကင် ARC အဖွဲ့အစည်းဖြစ်ထွက်နေတဲ့ TT သက်သာအပြီးပေါင်းပြီးဆောင်ရွက်ခွင့်ရှိရမှာဖြစ်တဲ့အတွက်အထောက်အပံ့ပြောမယ်ဆိုရင်ဒီကျွန်တော်တို့မြန်မာနိုင်ငံတောင်ပိုင်းမှာနိုင်ငံရေးအခြေအနေတစ်ခုနဲ့ရဲ့ရည်လည်းကိုတောင်းရတော့နိုင်တဲ့အခွင့်အရေးတစ်ခုကိုပေါ်လာလိမ့်မယ်လို့ကျွန်တော်ကတော့ပြောလို့ရတယ်
။ NCA လမ်းကြောင်းနောက်ဆုံးမှာလက်နက်နဲ့ဒီမိုကရေစီလဲလှယ်တဲ့အဖြစ်နဲ့ပဲအဆုံးသတ်မှာကိုစိုးရိမ်နေရတယ်လို့လည်းမွန်ပြည်နယ်ပြစ်ခတ်စောက်ကြည့်ရေးအဖွဲ့အတွင်းမှူးမင်းအောင်ထူးကအခုလိုဆိုပါတယ်
။ဒီတော့ကဒီဒီမိုကရေစီနဲ့လက်နက်ငြိမ်းချမ်းရေးလဲလှယ်တဲ့ပြစ်ခတ်တွေပါကြောင့်ရှိခဲ့တဲ့ခါကြတော့အဲ့ဒါလည်းပဲဒီလိုများရှင်နေမလားဆောက်တဲ့ဖြစ်ပေါ်လိဒီလိုတန်ရမှုတွေနဲ့တော့စိုးရိမ်မှုတွေရောဒါရောရှိတော့လေ
ဥနုအစိုးရဥဆောင်တဲ့ပါလီမန်ဒီမိုကရေစီခေတ်မှာမွန်တော်လှန်ရေးစတင်ခဲ့တဲ့မွန်ပြည်သူတပ်ဦးဟာ1958ခုနှစ်မှာလက်နက်နဲ့ငင်းချမ်းရေးလဲလှယ်ခဲ့ပြီးတဲ့နောက်မှာမွန်ပြည်သက်ပါတီပေါ်ထွက်လာပါတယ်အခုလိုမွန်ပြည်သက်ပါတီ NCA လက်မှတ်ရေးထိုးတဲ့အပေါ်ပြည်တွင်းပြည်ပကမွန်ဖွဲ့စည်းတွေစိုးရိမ်မကင်းမှုတွေလည်းဖြစ်ပွားနေပါတယ်
ဆက်ပြီးတော့82နှစ်ပြည့်ပြည်ထောင်စုနဲ့အခမ်းအနားကိုရှမ်းပြည်နယ်တောင်ပိုင်းပင်လုံမြို့မှာမြို့သားဒီမိုကရေစီအဖွဲ့ချုပ်ကလည်းကြီးကြေခမ်းနားစွာကျင်းပခဲ့ပါတယ်။မြန်မာနိုင်ငံတဝန်းက NLD လူငယ်ကိုယ်စားလှယ်တွေကနေပြည်ထောင်စုနဲ့အခမ်းအနားအပြင်ဗိုလ်ချုပ်အောင်ဆန်းမွေးနေ့ပွဲကိုပါကျင်းပခဲ့ပါတယ်။ဒီနှစ်ပွဲနဲ့ပတ်သက်ပြီးတိုင်းသားလူငယ်တွေဘလို့မြင်ပါသလဲ။လမ်းဟောင်းကနေစုစည်းတင်ဆက်ပေးပါမယ်ရှင်။
ဖေဖော်ဝါရီလ17ရက်နေ့ကနေ23ရက်နေ့အထိတမိုင်းဝင်ပင်လုံမြို့ရဲ့ကြောက်တိုင်ကွင်းမှာမြန်မာနိုင်ငံလုံးက NLD ပါတီဝင်တွေကနေ52နှစ်မြောက်ပြည်ထောင်စုနှင့်အခမ်းအနားကျင်းပရခြင်းနဲ့ပတ်သက်ပြီးပင်လုံမြို့ပြည်ထောင်စုနှင့်အခမ်းအနားကျင်းပရေးကော်မတီဝင်တောင်ကြီးမြို့က NLD ပါတီဝင်ဦးအောင်ကျော်နိုင်ကအခုလိုပြောပါတယ
်ဒီပင်လုံကိုတကယ်လည်းကျွန်တော်ပြည်ထောင်စုရဲ့စတင်ပေါ်ဖွားရာဒေသဖြစ်တဲ့အတွက်ဒီ NLD ကနေမှာလူငယ်တွေဟိုဟာဒီမှာစုံစည်းပြီးတော့လေဒေသခံတိုင်းအနာတွေရောအကုန်လုံးပေါ့နော်အလုံးစည်စည်ချင်းကြီးကြီးနဲ့စည်စည်ချင်းနဲ့အဲ့လိုပူပေါင်းပါဝင်လို့ရအောင်ဆိုတဲ့ပုံစံနဲ့အဲ့လိုကြီးဖြစ်တာ
ပင်လုံဒေသခံလူငယ်စိုက်စုကတော့အခမ်းအနားတွေကြီးကြီးမားမားလုပ်နေတာထက်အနာကမှန်စစ်မှန်နဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်ဖို့အတွက်လှုပ်တင်လှုပ်ထိုက်တာကိုလက်ရှိအာဏာရနေတဲ့အစိုးရကနေပြီးတော့လက်တွေ့အကောင့်ထဲပေါ်သွားဖို့လိုအပ်တယ်လို့ပြောဆိုလိုက်ပါတယ
်ဒီနေ့ဒီနေ့မြတ်ကိုအားလုံးကအင်တိုင်းအားတိုင်းအလေးထားပြီးတော့ဒီလိုအခမ်းအနားတွေလုပ်တယ်လို့ပဲပေါ့နော်ကျွန်တော်တို့ဒီတိုင်းဒါကောင်းဆောင်တွေဒီပိုချောင်ဆန်းနဲ့ဖဆဖလာအစိုးရအဖွဲ့တို့ရှိထားခဲ့တဲ့ဂတိကဝတ်တွေအကောင့်ထဲမှာပေါ်နိုင်သေးတဲ့ကိစ္စတွေအများကြီးရှိသေးတယ်ဆိုတဲ့ပုံမှာလည်းအခုလိုပဲပေါ့နော်အားလားသူတို့ကနေပြီးတော့ဥဆောင်တာပဲဖြစ်ဖြစ်ဒီဒေတာမှာဥမာစာကြည့်တိုက်တွေပဲဖြစ်ဖြစ်ဥမာဒီအမတ်တရဟိုထင်ကြံခဲ့မဲ့အများအကျိုးပြုနိုင်မဲ့
ตะคู่คู่บ่เนาะเลิกสอนနိုင်ခဲ့မယ်ဆိုရင်ပို့ပြီးတော့လဲအကျိုးရှိမယ်လို့ကျွန်တော်တို့မြင်ပါတယ်တိုင်းနာလူငယ်များအရေးလှောက်ရှားနေတဲ့ကချင်လူငယ်ခေါင်းဆောင်မမိုင်းမိုင်ကတော့ပင်လုံစိတ်တက်နဲ့ပြည်ထောင်စုတည်ဆောက်ရေးအကောင့်ထဲပေါ်ဖို့အတွက်လက်ရှိအာဏာရနေတဲ့ပါတီအစိုးရမှာသဘောထားပြေဝတ်ဖို့လိုအပ်ကြောင်းပြောဆိုလိုက်ပါတယ်ကျမတို့ဒီပင်လုံမြို့မှာတိုင်းနာလူငယ်တိုင်းမှာ party upon my say to both happy wabble do other.
A kunne pinlo mio kuna satan nipje pitan suni a can nago, champine a soyaga, people I last and a yen name and a pine at jimba cabby, Miamata nanga longa NLD party win lungerigaro, people I last at the yen in yanni banga, shan yo ya copok town pianway, sunny yen in yanni banga, tangina yo ya a cabri da a canane, saton yen name and a banga, bucho on some winny, a sashi a canary, bulo ketabare.
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။မွန်ပြည်သက်ပါတီနဲ့လာဟုဒီမိုကရက်တစ်အစည်းအရုံးတို့ကနေမြန်မာအစိုးရနဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးနိုင်ခဲ့ကြပါတယ်။မြောက်ဦးမြို့မှာပြစ်ခတ်မှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးဖို့ရခိုင်ပြည်နယ်လွတ်တော်ကပယ်စည်းလိုက်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့နဲ့ပူးပေါင်
စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ကြရတာပါရှင်။အခုထုတ်လွှင့်ပေးနေတဲ့ည9:00နာရီကနေ10:00နာရီထိအစီအစဉ်အစားအဆုံးကိုအတန်လွှင့်ချိန်ပြပြချင်းည10:00နာရီကနေ17:00နာရီထိလိုင်းဒိုမီတာ25 kHz 933ကလိုင်းဒိုမီတာ32 kHz 11803ညတို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်။မနေ့ဖန်တောက်ကြနေမနေ့ခင်မှာကြားမှာရင်းတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ပြန်လည်ထုတ်လွှင့်ချက်တွေကိုနားဆင်ကြရမှာဖြစ်ပြီးမနေ့6နိုင်ကနေ9နိုင်ထိအစီအစဉ်တွေကကိုလိုင်းဒိုမီတာ32 40 48တို့နဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190ကနေပြီးတော့နားဆင်နိုင်ပါလိမ့်ရှင်အခုတောက်ကြနေညာပဲထိတ်တန့်ရောက်နေတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင
်မြန်မာပြည်သူဖလော်ရီဒါပြည်နယ်ကထက်တန်းကြောင်းတရားမှာနောက်ဆုံးကျင်ဖြစ်ခဲ့တဲ့လူစုလိုက်ပြုံးလိုက်ပြစ်ကတ်သက်ပြတ်ခံရမှုကိုကျူးလွန်သူဖြစ်ဆွဆွဲခံထားတဲ့အသက်19နှစ်အရွယ်ကျောင်းသားအောင်ကိုဒီကနေ့ပထမဆုံးကျင်ရုံးထုတ်စစ်ဆေးဖို့ရှိနေပါတယ်။ဖလော်ရီဒါပြည်နယ်တောင်ပိုင်းကထက်တန်းကြောင်းမှာ rifle threat တလက်နဲ့ကျောင်းသားတွေဆရာတွေကိုပြစ်ကတ်ခဲ့သူဖြစ် Nicholas Cruz ကိုကြိုတင်ကြံစီတပ်ဖြတ်မှု18မှုနဲ့လည်းအာဏာပိုင်တွေတရားစွဲဆိုထားတာပါ။မာယာမီမြို့မြောက်ဘက်ကီလိုမီတာ80လောက်ကွာပတ်ကလန်မြို့က Marie Joy Stoneman Douglas ထက်တန်းကျောင်းမှာမနေ့တုန်းကပြစ်ခတ်မှုပြီးမှပဲအာဏာပိုင်တွေကသူ့ကိုဖမ်းဆီးမိခဲ့တာဖြစ်ပါတယ်။တောင်အာဖရိကသမ္မတအဖြစ်အာဖရိကမြူသားကွန်ဂရက် ANC ပါတီခေါင်းဆောင်ကိုလွှတ်တော်ကဒီကနေ့ပဲတရားဝင်ရွေးချယ်တင်မြှောက်လိုက်ပါတယ်။ကိတ်တောင်မြို့တော်ကလွှတ်တော်မှာသမ္မတအဖြစ်အမြင့်ဆုံးတင်သွင်းခံရသူတူရဲတာရှိရာကြောင့်မဲခွဲဆုံးဖြတ်ဆရာမလို့ပဲတင်ပြောက်လိုက်တာဖြစ်ကြောင်းလဲတရားသူကြီးချုပ်ကအခမ်းအနားကိုတက်ရောက်လာတဲ့လွှတ်တော်ကိုယ်စားလေးကိုပြောဆိုခဲ့တာပါ။အီသီယိုးပီးယားနိုင်ငံမှာနိုင်ငံရေးတင်မမှုတွေရောပါစီဝင်နဲ့ပြည်ရင်ပြောင်းလဲချိုးဖက်မှုတွေရှစ်တိုးဆောင်ဖို့ရည်ရွယ်ပြီးယာရုကနှုတ်ထွက်တော့မှဖြစ်တဲ့အကြောင်းဝန်ကြီးချုပ်ကကြေညာလိုက်ပါတယ်။အီသီယိုးပီးယားနိုင်ငံဝန်ကြီးချုပ်ဖြစ်နေရောအာနာယညွန်မောင်းဖွဲ့ရဲ့အုပ်ထပ်တော်ဝန်ကပါနှုတ်ထွက်မှဖြစ်တဲ့အကြောင်းဝန်ကြီးချုပ်ကဒီကနေ့ပဲနိုင်ငံပိုင်သတင်းကနေကြေညာခဲ့တာပါ။အမေရိကန်ပြည်ထောင်စုရဲ့လူမှုကြီးကြပ်ရေးလုပ်ငန်းတွေကိုပြည်ရင်ပြောင်းလဲမဲ့အစီအစဉ်တွေကိုထက်လွတ်တော်မှာဒီကနေ့မဲခွဲဆုံးဖြတ်ဖို့လာလာရှိနေပါတယ်။လူမှုကြီးကြပ်ဆိုင်ရာဥပဒေမူကြမ်းတရားကိုတော့သဘောတူညီမှုရရှိထားတဲ့အကြောင်းမင်းနောက်ပိုင်းကပဲ Republican နဲ့ Democrat လွတ်တော်အမှတ်16ကလည်းကြေညာထားတာပါ
။ကြာသပတေးနေ့ညပိုင်းနောက်ဆုံးရထားတဲ့သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကြေညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လွှင့်ရေးမှုကမတ်သိန်ကီထိုက်ဖြစ်ပြီးအတန်ဖန်း engineer ကတော့ Brighter Sonya ဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ် internet ဆာမျက်နှာ bamis.voanews.com မှာလည်းနှာစင်နိုင်ကြပါတယ်။မနေ့ဖန်တောက်ကြနေမနေ့ပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 40 48လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ဖမ်းယူနှာစင်နိုင်ကြပါတယ်။ VOA ကိုနှာစင်ခဲ့ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.